Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ10ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမရှင်ကြာသပတေးနေ့ညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တရောက်သတင်းတွေမှာတော့ရုရှားရေနံတင်ပို့မှုပိတ်ပင်တဲ့ဥပဒေကြောင့်အမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။တူရကီနိုင်ငံမှာယူကရိန်းရုရှားအပြစ်ခတ်ရက်စဲဖို့ဆွေးနွေးမှုကတိုးတက်မှုမရှိဘဲပြီးဆုံးသွားပါပဲ။ယူကရိန်းကိုရုရှားဘက်ကဓာတုဇီဝလက်နက်တွေနဲ့အသုံးပြုလာနိုင်တယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်။ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်မကြီးဟောင်းဦးကျော်စွာမင်းအနေနဲ့သူခုနေထိုင်နေတဲ့တန်မကြီးနေအိမ်ကနေထွက်သွားပေးဖို့ဗြိတိန်အစိုးရကတိုက်တွန်းတဲ့အကြောင်းရိုက်တာသတင်းပုံမှာရေးထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီနေတဲ့ Nippon Foundation ရဲ့ဥက္ကဋ္ဌယိုဟီဆာဇာကာဝါဟာဒီကနေ့ချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့ပါတယ်။ခရင်ခေါင်းဆောင်နဲ့တွေ့ဆုံချိန်မှာတော့တိုက်ပွဲဖြစ်နေတဲ့လေးကိုအကြောင်းကိုဆွေးနွေးပြခဲ့တယ်လို့ဆိုပါတယ်
။ပြီးခဲ့တဲ့ဒီကမ္ဘာလကလေးကတိုက်ပွဲကြီးတွေဖြစ်လာတဲ့အခါကျတော့အဲ့ဒီမြို့ကလုံးဝမြို့ပြက်ပြီးဒီမြို့မြို့သားအားလုံးကလည်းတော်တော်များများရှောင်နေရတော့သူတို့ဒီကံလာလို့များတဲ့အနေအထားမရှိနေတဲ့ပုံမှာဒီကိစ္စမှာဆွေးနွေးမယ်လို့ပဲကျွန်တော်တို့ပြရပါတယ်။
KNU နိုင်ငံခြားရေးကြာဝင်ခံဖရိုစော်တော်နီ VOA ကိုပြပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်စကိုင်းတိုင်းရင်းမပင်ဘက်ကအခြေအနေချင်းပြည်နယ်ဖလန်းဘက်ကတိုက်ပွဲအခြေအနေစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ရုရှားနိုင်ငံကရေနံတင်သွင်းမှုပိတ်ပင်ကန့်သတ်တဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်ကမနေ့ဗုဒ္ဓဟူးနေ့ကတခဲနဲ့ထောက်ခံအတည်ပြုလိုက်ပါတယ်ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရုရှားကရေနံတင်သွင်းမှုကိုပိတ်ပင်ကန့်သတ်မဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ရဲ့အစောပိုင်းကြေညာချက်ကိုလွှတ်တော်ကဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့ဆောင်ရွက်တာလည်းဖြစ်ပါတယ်။ရုရှားကရေနံတင်သွင်းမှုပိတ်ပင်ကန့်သတ်တဲ့အတွက်တိုင်းပြည်အတွင်းမှာဓာတ်ဆီဆီတွေတက်လာနိုင်ပေမဲ့ယူကရိန်းကိုအမေရိကန်ကနိုင်ငံရေးပါတီကြီးနှစ်ခုစလုံးကထောက်ခံတယ်ဆိုတာကိုပြသလိုတဲ့အတွက်လွှတ်တော်မှတ်တွေကအဲ့ဒီဓာတ်ဆီဆီတက်တာကိုဂရုမစိုက်ဘဲဒီဥပဒေကြောင့်ကိုစိတ်အားထက်သန်စွာထောက်ခံခဲ့ကြတာပါ။ထောက်ခံမဲ414မဲကန့်ကွက်မဲ18မဲနဲ့အတည်ပြုပေးလိုက်တဲ့ဒီဥပဒေကြောင့်ကိုအထက်လွှတ်တော်မှမဲခွဲဖို့ပို့လိုက်ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းမှာငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းကျင်းမြင့်မှုတွေနဲ့ရင်ဆိုင်နေရပြီးဖြစ်တာကြောင့်ရုရှားကရေနံတင်သွင်းမှုကိုပိတ်ပင်ကန့်တတ်လိုက်ရင်ကမ္ဘာရေနံဈေးတွေထိုးတက်ပြီးတိုင်းပြည်အတွင်းမှာလည်းဓာတ်ဆီဈေးတွေတက်လာနိုင်တာကြောင့်ပိတ်ပင်ကန့်တတ်ဖို့သမ္မတဘိုင်ဒန်အစိုးရကအစောပိုင်းမှာဝန်လေးနေခဲ့ပါတယ်။
Since Putin began his military buildup on Ukrainian borders,
the Russians have been attacking the Ukrainian border for several years. In the same time, the American military has attacked the Ukrainian border for several years. Now, the Ukrainian government is saying that the Ukrainian border is being attacked. Putin has said that လုံဆောင်လာမှာကိုကျွန်တော်တို့နိုင်ငံအတွင်းမှာအတက်နိုင်ဆုံးနည်းနိုင်သမျှနည်းအောင်ကျွန်တော်တို့စူးစမ်းလုံဆောင်တော့ပါမယ်လို့သမ္မတဘိုင်ဒန်ကပြောသွားတာပါအမေရိကန်အနေနဲ့ရုရှားကရေနံများများဆဆတင်သွင်းခြင်းမရှိပေမဲ့သမ္မတပူတင်အတွက်ဝင်ငွေအများပြားရရှိရာအသက်သွေးကြောဖြစ်တဲ့အတွက်ရေနံတင်ပို့မှုကိုအခုလိုပိတ်ပင်ကန့်သတ်ခြင်းဟာလုံတင်လုံထက်တဲ့လုံရလို့အမေရိကန်လွှတ်တော်အမတ်တွေကယူဆကြပါတယ်ခင်ဗျာယူကရိန်းနဲ့ရုရှားနိုင်ငံတို့အကြားအပြစ်ခတ်ရစဲရေးအတွက်တူရကီနိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးမှုဟာတိုးတက်မှုတစ်စုံတရာမရဘဲပြီးဆုံးသွားတယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေဘာကပြောကြားလိုက်ပါတယ်ပြစ်ခတ်ရစဲရေးအတွက်ဆွေးနွေးခဲ့ကြပေမဲ့တိုးတက်မှုမရခဲ့ပါဘူးလို့တူရကီနိုင်ငံအန်တာလီယာမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရွန်နဲ့တွေ့ဆုံအပြီးယူကရိန်းနိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ဆွေးနွေးပွဲဟာခက်ခဲကြောင်းနဲ့ရုရှားဘက်ကဆွေးနွေးတဲ့အကြောင်းအရာတွေဟာအရင်ကတည်းကထူးခြားပြောင်းလဲမှုမရှိဘူးလို့လည်းယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေဘာကစွပ်စွဲပြောကြားလိုက်ပါတယ်ယူကရိန်းဘက်ကလက်မြောက်အရှုံးပေးခဲ့ခြင်းမရှိသလိုနောက်မှလည်းအရှုံးပေးမှာမဟုတ်ဘူးလို့ဝန်ကြီးဒီမီထရိုကူလေဘာကပြောပါတယ်ယူကရိန်းအရေးနဲ့ဆက်နွယ်ပြီးအနောက်အုပ်စုနိုင်ငံတွေနဲ့နျူကလ িয়ার စစ်ပွဲဖြစ်နိုင်သလားလို့သတင်းတောက်တွေကမေးလာမှာတော့နျူကလ িয়ার စစ်ဖြစ်မယ်လို့သူမထင်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့ကပြန်လည်ဖြေကြားခဲ့ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်တာသတင်းနှစ်ပတ်ကျော်ကြာလာပြီးအသက်ဆုံးရှုံးမှုတွေတနည်းတစ်ခြားများပြားလာနေသလိုယူကရိန်းကထွက်ပြေးရတဲ့ဒုက္ခတွေအရေးအတွက်နှစ်သန်းကျော်လာနေချိန်မှာနှစ်ဖက်ပြည်လည်မှုတွေရရှိအတွက် တူရကီနိုင်ငံကဂျာဝင်ပြီးတွစ်ဆုံဆွေးနွေးမှုကိုစီစဉ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာယူကရိန်းနိုင်ငံအတွင်းရုရှားဘက်ကဓာတုဒါမှမဟုတ်ဇီဝလက်နက်တွေအသုံးပြုဖို့ကြိုးစားလာနေတဲ့အကြောင်းအမေရိကန်ကမနေ့ပုတ်ထုံးနေ့မှာတရားဝင်သတိပေးလိုက်ပါတယ်ယူကရိန်းနိုင်ငံအတွင်းမှာတရားဝင်ဓာတုလက်နက်ထုတ်လုပ်မှုရှိနေတယ်ဆိုပြီးရုရှားဘက်ကစွပ်စွဲချက်ကိုလည်းအမေရိကန်သမ္မတအင်ဂျီရောကညှင်းပယ်လိုက်ပါတယ်ယူကရိန်းနိုင်ငံဟာအမေရိကန်ပြည်ထောင်စုအကူအညီနဲ့ဓာတုလက်နက်ထုတ်လုပ်တဲ့ဓာတ်ခွဲကနေဖွင့်ထားတယ်ဆိုပြီးရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမာရီယာဇာခါရိုဗာကတက်တည်အထောက်အထားမရှိဘဲဒီသတင်းပတ်အတွင်းဆွဆွဲခဲ့ပါတယ်။ဒီပြောဆိုချက်ဟာယုံကြည်မရှိတဲ့ပြောဆိုချက်လို့အင်ဂျီရောပြောခွင့်ရဂျန်ဆာကီက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ယူကရိန်းနိုင်ငံအတွင်းလူတွေအစုလိုက်ပြုံလိုက်ဒေသတွေလက်နက်မျိုးတွေတုံးဖို့အတွက်ရုရှားဘက်ကသူ့ဘာသာအခြေခံပြင်ဆင်တဲ့အနေနဲ့အခုလိုဆွဆွဲတာဖြစ်နိုင်တဲ့အကြောင်းကိုလည်းအင်ဂျီရောပြောခွင့်ရဂျန်ဆာကီကတုံ့ပြန်ပါတယ်။ရုရှားအနေနဲ့သူကြိုတင်အကွက်ချစီစဉ်ပြီးတစ်ဖက်သက်ရန်လိုတိုက်ခိုက်တဲ့တရားမဲ့တိုက်ခိုက်မှုတွေကိုမှန်ကန်တယ်လို့သက်သေပြနိုင်အောင်ပြည်ရဲ့စင်နေတာလို့လည်းအင်ဂျီရောဘက်ကတုံ့ပြန်ပါတယ်။ယူကရိန်းကလေးဝက်ဇီဝလက်နဲ့ဆန်တက်ခန်းတဲ့အကြောင်းသတင်းတွေရေးကြဖို့ကုလသမဂ္ဂဆိုင်ရာရုရှားသမ္မတကြီးဒီမီထရီချူမာကော့ဖ်ကအနောက်နိုင်ငံတွေကိုတိုက်တွန်းပြီးထပ်မံဆွဆွဲခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံကရုရှားကိုလေရင်အပူပစ္စည်းတွေရောင်းချဖို့ညှင်းဆုပ်ခဲ့တယ်လို့ရုရှားလေကြောင်းဆိုင်ရာအာဏာပိုင်တွေကိုကိုးကားပြီးရုရှားသတင်းဌာနတွေကဒီကနေ့ပြောပါတယ်။ဒါဟာအမေရိကန်အခြေစိုက်ဘိုးဝင်းနဲ့ဥရောပအခြေစိုက် Airbus ကုမ္ပဏီတွေကရုရှားကိုလေယာဉ်အပိုပစ္စည်းတွေရောင်းချမှုရပ်တန့်လိုက်ပြီးတဲ့နောက်တရုတ်ဘက်ကလည်းအလားတူလှုံ့ဆော်လာတဲ့သတင်းထွက်လာတာပါ။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်နေတာကြောင့်အနောက်အုပ်စုနိုင်ငံတွေကရုရှားအပေါ်ဒဏ်ခအရေးယူမှုတွေချမှတ်ခဲ့ပြီးတဲ့နောက်ရုရှားရဲ့လေကြောင်းလိုင်းတွေလည်းအခက်အခဲနဲ့ရင်ဆိုင်လာနေရတာပါ။ရုရှားနိုင်ငံရဲ့ဌာနကလည်းရုရှားရဲ့ခီးစည်တင်လေရင်တွေပြန့်တမ်းမှုဘေးကင်းလုံခြုံရေးအတွက်စိုးရိမ်စရာရှိကြောင်းပြောပါတယ်။တရုတ်နိုင်ငံကနေဝယ်လို့မရတော့တဲ့အတွက်တူရကီ၊အိန္ဒိယနဲ့တခြားနိုင်ငံတွေကနေဝယ်ယူဖို့ကြိုးစားနေကြောင်းရုရှားခီးစည်တင်လေရင်တွေပြန့်တမ်းနိုင်ခြင်းရှိမရှိပြင်ဆင်စစ်ဆေးရတဲ့ဌာနကအရာရှိဖြစ်သူဖယ်လော်ရီကာဒီနော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးအစိုးရပိုင်း Interfax သတင်းဌာနအပါအဝင်ရုရှားသတင်းဌာနတွေမှရေးသားဖော်ပြကြပါတယ်ခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညာပိုင်းတိုမီတာ25 kHz 7183ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေကြာသပတေးနေ့ညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးတော့မှာဖြစ်ပါတယ်စစ်တပ်အာဏာသိမ်းတဲ့2021ခုနှစ်ဖေဖော်ဝါရီတရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းခံရတဲ့88မျိုးဆက်ခေါင်းဆောင်တို့ဖြစ်သူကိုမြအေးကိုအင်းစိန်ထောင်တွင်တရားရုံးကနေဒီနေ့မတ်လ10ရက်နေ့မှာထောင်ဒဏ်နှစ်ချမှတ်လိုက်တယ်လို့သိရပါတယ်။ကိုမြအေးဟာပုံမှန် 5-5 ဂါအမှုကိုအင်းစိန်ထောင်တွင်ကနေပြီးခဲ့တဲ့မတ်လကလေးကတရားရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ထောင်ဒဏ်နှစ်ချမှတ်ခံရပြီးချုပ်ရခံစား권ရှိမယ်လို့သိရပါတယ်။ချုပ်ရနှုတ်မယ်ဆိုရင်တော့နောက်ထပ်တစ်နှစ်ကျော်လောက်ကြောက်ခံအောင်မှာဖြစ်ပါတယ်။အခုလိုချမှတ်လိုက်ပြီမဲ့ကုမြအေးဘက်ကတော့ဒီပုံမှန်နဲ့ပတ်သက်လို့ကျူးလွန်ခဲ့တာမရှိတာမို့ခုလိုပြစ်ဒဏ်ချမှတ်တဲ့အပေါ်မှာအယူခံဝင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်စစ်ကောင်စီကဖမ်းဆီးထားတာတနည်းကြော်ပြီးဖြစ်တဲ့ကုမြအေးမှာနှလုံးရောဂါအပြင်နှလုံးနဲ့ပတ်သက်တဲ့ရောဂါအခံကြောင့်ထောင်အတွင်းမှာခြေထောက်ထဲပိုးဝင်ခဲ့လို့ခွဲစိတ်ကုသမှုခံထားရပါတယ်အခုချိန်ထိခြေထောက်ရောင်နေတဲ့အတွက်အသွားလာအထိုင်ထခက်ခဲနေတယ်လို့လည်းသူရှိနေကပြောပါတယ်လက်လုံးမှာလည်းပိုးဝင်တဲ့ခြေထောက်ကပြန်ရောင်နေပြီးဆေးုံတက်ဆေးကုသခွင့်ပေးဖို့ကိုမြအေးကိုယ်တိုင်တင်ပြထားပေမဲ့အကျဉ်းထောင်ဘက်ကလစ်လျူထားတယ်လို့ခံစားနေရတဲ့အကြောင်းသူနဲ့နီးစပ်သူတူက VOA ကိုပြောပါတယ်ကိုမြအေးဟာ COVID-19 ရောဂါတတိယလိုင်းမဖြစ်ခင်ကလည်းထောင်ထဲမှာချော်လဲပြီးသတိလစ်မီမျောသွားခဲ့လို့ဆေးုံတက်ကုသမှုခံယူခဲ့ရပါသေးတယ်ပြည်နိုင်ငံသားဖြစ်သူမင်းသိန်းဆိုသူနဲ့2014ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ကအီးမေးလ်ကတစ်ဆင့်ဆက်သွယ်ပြောဆိုခဲ့တာရင်းနဲ့ပတ်သက်လို့ကိုမြအေးဟာလူမျိုးတစ်ခုနဲ့တစ်ခုကြားပဋိပက္ခဖြစ်အောင်လှုံ့ဆော်ရရောက်တယ်လို့ဆိုပြီးမင်္ဂလာတောင်ညွတ်မြို့နယ်ဒူရဲမှုဇော်မင်းဆိုသူကတရားလိုလုပ်ပြီးတော့ပုံမှန် 5-5 ဂါနဲ့တရားစွဲထားတာဖြစ်ပါတယ်ပုံမှန် 5-5 ဂါဆိုတာကတော့လူမျိုးချင်းချင်းဖြစ်စေလူမျိုးတစ်မျိုးနဲ့တစ်မျိုးဖြစ်စေတစ်ဖက်နဲ့တစ်ဖက်ပြစ်မှုကျူးလွန်အောင်လှုံ့ဆော်ရဲဆိုတဲ့အမှုဖြစ်ပြီးတော့ပြစ်မှုကျူးလွန်တယ်လို့ဆုံးဖြတ်ရင်အမြင့်ဆုံးပြစ်ဒဏ်နဲ့တစ်ထိချမှတ်နိုင်တာဖြစ်ပါတယ်ခင်ဗျာ မြန်မာနိုင်ငံကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူ53ယောက်ကိုထိုင်းရဲတပ်ဖွဲ့ကဒီနေ့မနက်စောပိုင်းမှာဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့လူတွေဟာအလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့သူတွေဖြစ်ပြီးဘန်ကောက်မြို့ကိုဘတ်ကားနဲ့သွားနေတဲ့အတွင်းအယုဒ္ဓယာခရိုင်ထဲကဝေးပြေးလမ်းမပေါ်မှာမနက်4နာရီလောက်ကထိုင်းဝေးပြေးလမ်းရဲတပ်ဖွဲ့ကနေဖမ်းဆီးလိုက်တာဖြစ်တယ်လို့ရဲချုပ်ဝီဝက်ကမ်ချန်နန်ကပြောပါတယ်။သတင်းပေးချက်အရထိုင်းနိုင်ငံရဲ့အမတ်30နှစ်အမြန်လမ်းကနေဘန်ကောက်ကိုသွားနေတဲ့ဘတ်ကားကိုအယုဒ္ဓယာခရိုင်ဘန်ကော့မြို့နာမှာရဲတပ်ဖွဲ့ကတားဆီးပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဘတ်ကားကိုပါလာတဲ့သူတွေကတော့သူတို့ဟာထိုင်းနိုင်ငံမှာအလို့ရောက်ဖို့အတွက်တယောက်ကိုထိုင်းဘတ်ငွေ16,000ကနေ18,000အထိပွဲစားကိုပေးခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘတ်ကားဒရိုင်ဘာနဲ့ရင်နောက်လိုက်ကတော့ဒီလူတွေကိုစင်ပူရီခရိုင်ကနေဘန်ကောက်ကိုပို့ဆောင်မှုအတွက်ဘတ်1000နဲ့ကန်းကားခဲ့တာဖြစ်ပြီးတော့သူတို့ကိုမှားတဲ့သူကိုတော့မသိဘူးလို့ပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေရဲ့ဆေးလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီတိနိုင်ဖို့ထောင်လိုင်းကင်းတော့ဂျူလူတွေလာမယ့်နှစ်ပိုင်းတွေအတွက်အာကာသာတွေပြစ်လွတ်သွားမယ့်အကြောင်းရောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကပြောတာကိုရောက်ကိုရီးယားပိုင်သတင်းဌာနတွေမှာဒီနေ့ဖော်ပြထားပါတယ်။ရောက်ကိုရီးယားအာကာသာဖွံ့ဖြိုးရေးအုပ်ချုပ်ရေးအဖွဲ့ကိုစစ်စေးတဲ့အချိန်မှာစစ်ထောက်လိုင်းရင်ကင်းတော့ဂျူလူတွေတော်တော်များများနေနဲ့အပြိုင်အာကာသာတွေကိုပြစ်လွတ်မဲ့အကြောင်းကင်ဂျွန်အွန်းကပြောသွားပါတယ်။အမေရိကန်အရေးရှင်တွေရဲ့ကျူးကျော်တဲ့လုပ်ရည်တွေနဲ့တောင်ကိုရီးယား၊ဂျပန်နဲ့ပစိဖိတ်ဒေသကလက်အောက်ခံတပ်တွေရဲ့လှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီသတင်းရယူဖို့ယူရတာဖြစ်တယ်လို့ KCN သတင်းမှာဖော်ပြပါတယ်။နောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးကြီးစမ်းသပ်မှုတွေပိုစိတ်လာတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မစ်ဆိုင်းတုံးကြီးကာကွယ်ရေးစနစ်ကိုအဆင့်တိုးမြင့်တင်ပြထားတဲ့အကြောင်းလဲအမေရိကန်အရာရှိတွေကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်က Chelsea အသင်းပိုင်ရှင် Roman Abramovich နဲ့ဆက်မှုလုပ်ငန်းရှင် Oleg Deripaska အပါအဝင်ရုရှားနိုင်ငံကနာမည်ကြီးဘီလီယံနာတတိယအများပြကိုနံခတ်ပိတ်ဆို့တဲ့စီးရင်ထဲမှာထည့်သွင်းလိုက်တယ်လို့ပဒိန်ဆိုးရကပြောလိုက်ပါတယ်။အဲ့ဒီရေးယူပိတ်ဆို့လိုက်တဲ့စီးရင်အသစ်ထဲမှာ Rosneft ဆိုင်းကုမ္ပဏီမှုဆောင်အရာရှိချုပ် Igor Session, BDB Bank ဥက္ကဋ္ဌ Andrei Kostin, Gazprom ဆိုင်းကုမ္ပဏီကြီးက Alexey Melanie, Kansas Pipeline ကုမ္ပဏီပိုင်ရှင် Nikolai Tokarov နဲ့ရုရှားဘက်ဥက္ကဋ္ဌဒီမီထရီလက်ဗဒက်ဖ်တို့ပါဝင်တယ်လို့ဗြိတိန်ဆိုရကဒီနေ့ကြေညာချက်ထုတ်ပြန်ပြောပါတယ်။ရုရှားကယူကရိန်းကိုကြီးကြော်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်ဆိုရဘက်ကအခုလိုအရေးယူပိတ်ဆို့လိုက်တာဖြစ်ပြီးတော့အခုလိုအရေးယူလိုက်တဲ့အတွက်ဒီဆင်းမှာပါတဲ့သူတွေရဲ့ဗြိတိန်နိုင်ငံမှာရှိတဲ့ပိုင်ဆိုင်မှုတွေကိုဗြိတိန်ဆိုရကထိန်းချုပ်လိုက်ပြီးဒီလူတွေကိုလည်းဗြိတိန်နိုင်ငံကိုခီးသွားလာခွင့်နဲ့တားမြစ်လိုက်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညရဲ့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်ဗီဒီနိုင်ငံဆိုင်ရာမြန်မာတမတ်ကြီးဟောင်းဦးကျော်စွာမင်းအနေနဲ့သူခုနေထိုင်နေတဲ့တမတ်ကြီးနေအိမ်ကနေထွက်ခွာသွားပေးဖို့ဗီဒီဆိုရကနေတိုက်တွန်းတဲ့အကြောင်းရိုက်တာသတင်းတပုတ်မှာရေးသားဖော်ပြပါတယ်။မနေ့ဖေဖော်ဝါရီလတုန်းကစစ်တပ်ကအာဏာသိမ်းခဲ့တဲ့ပေါ်မှာဝေဖန်ပြောဆိုခဲ့တဲ့ဆိုတဲ့ဆွဆဲချက်နဲ့တန်အမတ်ယာတုကဖယ်ရှားခံခဲ့ရပေမဲ့လက်ရှိအချိန်ထိတန်အမတ်ကြီးနေအိမ်မှာဆက်လက်နေထိုင်နေဆဲဖြစ်ပါတယ်။တန်အမတ်နေအိမ်မှာဥကြော်စွာမင်းအခုလိုဆက်ပြီးတော့နေထိုင်နေတဲ့ကိစ္စကိုဖြေရှင်းပေးဖို့စစ်ကောင်စီကအတော်လေးဖိအားပေးတာနဲ့ကြုံတွေ့နေရတယ်လို့ဗြိတိန်နိုင်ငံသားရေးဌာနအကြီးတန်းအရာရှိတဦးကတမ်မကြီးဟောင်းဦးကျော်စွာမင်းစီကိုမတ်လ၄ရက်နေ့မှာပေးပို့ခဲ့တဲ့အီးမေးလ်မှာရေးသားထားတာကိုရိုက်တာသတင်းမှာကိုးကားဖော်ပြပါရတယ်။ဗြိတိန်နိုင်ငံသားရေးဌာနကမနှစ်အောက်တိုဘာလအတွင်းရေးပို့ခဲ့တဲ့စာထဲမှာတော့ဦးကျော်စွာမင်းအခုလိုမျိုးတမ်မကြီးနေအိမ်မှာဆက်နေထိုင်ခြင်းကဗြိတိန်အတွက်ရောနောက်မြန်မာနိုင်ငံမှာရှိနေတဲ့သူတို့တန်ယုံကဝန်ထမ်းတွေအတွက်ပါဥပဒေကြောင့်အရာပြဿနာရှိစေတယ်လို့ဖော်ပြထားပါတယ်။ဦးကျော်စွာမင်းနဲ့ဗြိတိန်နိုင်ငံသားရဲ့ဌာနတို့ကြားစာပေးစာယူကိစ္စနဲ့ပတ်သက်ပြီးရိုက်တာသတင်းဌာနရဲ့မေးခွန်းကိုဗြိတိန်နိုင်ငံသားရဲ့ဌာနကတိုက်ရိုက်ဖြေကြားခြင်းမရှိပေမဲ့ဦးကျော်စွာမင်းဟာဒီမိုကရေစီရေးအတွက်တတ်တည်ရှိစွာယက်တည်ခဲ့သူဖြစ်ကြောင်းနဲ့သူနဲ့သူ့မိသားစုဗြိတိန်မှာဘဝတည်တည်ဆောက်နိုင်ရေးအတွက်တိတာတဲ့ပံ့ပိုးမှုတွေလှုပ်ဆောင်ခဲ့ကြောင်းဗြိတိန်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြန်လည်ဖြေကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိဘူးလို့ရိုက်တာသတင်းမှာဖော်ပြပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေမှာကူညီနေတဲ့နိပ္ပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါဟာဒီကနေ့မှထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကအားဖြင့်ဒေသဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့ KNU ကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကြော့ကြော့သိမ်းပြောပြပေးပါရှင်။
ညီဖို့ဖောင်ဒေးရှင်းဥပဒေမစ္စတာဆဆကာဝါဟာကရင်မျိုးသားအစည်းအရုံး KNU ၊ကရင်မျိုးသားတုတ်တရေးပါတီ KNPP ၊ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်တွေနဲ့ဒီကနေ့မနေ့ပိုင်းကတီးခြားစီပြုဆောင်ခဲ့တာပါ။ KNU ဥပဒေဗိုလ်ချုပ်ကြီးမူသူစေဖိုးကာကွယ်ရေးဌာနတာဝန်ခံဘရူဆောရောဂျာခင်တို့ဆဆကာဝါနဲ့တွေ့ဆုံခဲ့ကြပါတယ်။ပြည်သူဆွေးနွေးပွဲမှာအဓိက 4K ကိုမျိုးသိကိစ္စကိုဆွေးနွေးခဲ့ကြတယ်လို့ KNU နိုင်ငံရေးဌာနတာဝန်ခံဘရူဆော့ဒေါ်နီက VOE ကိုပြောပါတယ
်ကျွန်တော်တို့ဥက္ကဋ္ဌနေပြီးတော့မစ္စတာဆွေးကာဝန်နဲ့တွေ့ခဲ့ပါတယ်ဒီလိုမျိုးတည်ဆောက်ရေးနဲ့ပတ်သက်ပြီးတော့ဒီလိုဒီမျိုးတည်ဆောက်ရေးအတွက်ကုန်ကြတဲ့ရုံးဝင်အားလုံးကိုနိဗ္ဗာန်ဖောင်ဒေးရှင်းကကြက်ခံတယ်ဆိုတာလည်းဒီတိုင်းနိဗ္ဗာန်ပီပီပေါ့နော်ဒီနေ့ဒီကလာမှာဒီကောမျိုးရဲ့အခြေအနေအားလုံးပြည်ပြည်တဲ့တိုင်းဟိုပြီးခဲ့တဲ့ဒီဇင်ဘာလကလေးကတိုက်ပွဲကြီးတွေဖြစ်လာတဲ့အခါကျတော့အဲ့ဒီမျိုးကတော့ဝမ်းမြူပြက်ပြီးဒီမျိုးမျိုးသားအားလုံးကလည်းတော်တော်များများရှောင်နေရတော့ဘူးတတိကျန်လာလို့များတဲ့အနေအထားမရှိနေတဲ့ပုံမှာဒီကိစ္စမှာဆွေးနွေးမယ်လို့ပဲကျွန်တော်တို့ပြရပါတယ
်။ကျင်ယူပထနဲ့ဆဆကာဝါတို့တွေ့ဆုံပွဲမှာနိုင်ငံရေးကိစ္စတော့ဆွေးနွေးခဲ့တာမရှိဘူးလို့ဖရိုဆော့တော်နီကပြောပါတယ်
ဒီကိစ္စတော့ဘာမှဆွေးနွေးမရှိဘူး။ဒီကိစ္စတော့ဒီမှာတော့ဒီကောင်ကတော့မှတ်သားလို့ကြွေးကြီးတွေကိုကျွန်တော်တို့ကလည်းမတက်ခဲ့ဘူး။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုလည်းဘယ်လိုမှလက်ခံလို့မရဘူး။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကိုပေါ်ဖို့
NGO ကနေတော့ဆီဆက်လို့ရတယ်ဒီကတိရှိလာပါပါ။ဆဆကာဝါနဲ့ဒီကနေ့ဒီကြားတွေ့ခဲ့တဲ့ KNPB အနေနဲ့အဖွဲ့ဥက္ကဋ္ဌခူးဦးတဲ့ဦးဆောင်ပြီးတွေ့ခဲ့တာပါ။တွေ့ဆုံပွဲမှာပါခဲ့တဲ့ KNPB တွင်ရင်မှုနှစ်ဦးအောင်စံမြင့်ကနိပွန်ဖောင်ဒေးရှင်းကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ကိစ္စ၊ပညာရေးကိစ္စတွေအဓိကဆွေးနွေးခဲ့တယ်လို့ပြောပါရယ်။နိုင်ငံရေးကိစ္စဆွေးနွေးတာမရှိပေမဲ့လက်ရှိ KRB နဲ့အတွင်းစစ်ဘေးဒုက္ခသည်တွေအရေးကို KNPB ဘက်ကထပ်သွင်းဆွေးနွေးခဲ့ကြောင်းလည်းပြောပါရယ်။
ကျွန်တော်တို့နဲ့ကတော့ဘာမှသူနိုင်ငံရေးဆွေးနွေးတာမရှိဘူးလေ။သူနဲ့ကျွန်တော်တို့ဈာမတော့နိုင်ငံရေးဆွေးနွေးတာအတခါမှတော့မရှိဘူးလေနော်။ကျွန်တော်တို့အနေနဲ့ဆွေးနွေးဖို့လည်းမရှိပါဘူးသူနဲ့။လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ကိစ္စနဲ့ပတ်သက်ပြီးမှဒီနေ့ကျွန်တော်ပြည်နယ်ထဲမှာရောက်ရောက်နေတဲ့နော်ဒီလူတွေကိုဘယ်လိုနီးနားနဲ့ပြည်နယ်နိုင်ကောင်းလဲဆိုတဲ့ဟာလောက်ပါပဲဒါပေမဲ့ဘာဆုံးဖြတ်ချက်မှတော့မရပါဘူးဒီပြည်နယ်မှာနီးနားကိုစကားပြောကြည့်ရတဲ့သဘောပါပဲကျွန်တော်တို့ငကူကလည်းဆက်ဆံရေးရှိထားတော့လေ
မစ္စတာဆဆကောက်ဝါဟာဗိုလ်ချုပ်ကြီးရွှေစစ်ဦးဆောင်တဲ့ RCSS ကိုယ်စားလှယ်အဖွဲ့နဲ့လည်းဒီနေ့နေ့လယ်ပိုင်းကပြည်ဆောင်ခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတရားဖို့ RCSS ကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံပြေဆိုခြင်းမရှိခဲ့ပါဘူးထိုင်းနိုင်ငံချင်းမိုင်မြို့မှာရောက်နေတဲ့ဆဆကာဝါဟာ NCA အပြည့်အစုံဘွဲ့နဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလူငန်းစဉ်အဖွဲ့ PPSD နဲ့လည်းတီးခြားစီဒီကနေ့တွေ့ဆုံခဲ့ပါတယ်။ဆဆကာဝါဟာ NCA ပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ဒိုင်းနာလနဲ့ကန်ကောင်းဆောင်တွေနဲ့ဆက်ဆံရေးကောင်းသူတက်တယ်လို့ရခိုင်ပြည်နယ်မှာတိခတ်ရဆဲရေးအတွက်လည်းဂျာဝင်ညှိနှိုင်းပေးခဲ့သူပါ။ထိုင်းနိုင်ငံမှာဒိုင်းနာလနဲ့ကန်အဖွဲ့တွေနဲ့မတွေ့ခင်သူဟာကမ္ဘောဒီးယားနိုင်ငံကိုသွားရောက်ပြီးလက်ရှိအာဆီယံဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပါတယ်။အကြခင်မြန်မာနိုင်ငံကိုတောင်းဖို့ရှိတဲ့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးလက်ဖြင့်အာဆီယံထူးကိုယ်စားလှယ်ဖြစ်တဲ့ Prak So Khon နဲ့အတူလက်တွဲလုပ်ဖို့ဆဆကာဝါကိုတိုက်တွန်းပြောဆိုခဲ့တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဂျပန်ဆိုရကမြန်မာနိုင်ငံမျိုးသားပြည်နယ်တင်းမြေရေးဆိုင်ရာထူးကိုယ်စားလှယ်တာဝန်ပေးထားတဲ့ဤပုံဖော်ပြတဲ့ UAE ဆဆကာဝါဟာ
ဒီနေ့
ဆက်တဲ့ခုနေ့မှာဘာသာကမြန်မာနိုင်ငံကိုသွားရောက်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လည်းတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အဲ့ဒီခီးစဉ်ဟာဂျပန်ဆိုရကတာဝန်ပေးတဲ့ခီးစဉ်မဟုတ်ဘူးလို့အစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။အခုလဲထိုင်းနိုင်ငံမှာဒိုင်းနာလနဲ့ကန်အဖွဲ့၃ဘွဲ့နဲ့တွဲဆုံမှုဟာနိပွန်ဖောင်ဒေးရှင်းရဲ့လူသားစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေအဓိကဖြစ်တယ်လို့စုံစမ်းသိရှိရပါတယ်။အခုခီးစဉ်မတိုက်ခင်အင်ဒိုနီးရှားနိုင်ငံသားဝန်ကြီးနဲ့လည်းမလ၅ရက်နေ့ကတွဲဆုံခဲ့ပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့နေ့ကလည်းထိုင်းနိုင်ငံသားဝန်ကြီးနဲ့ခေတ္တတွဲဆုံပါတယ်။ဒီခီးစဉ်အတွင်းမြန်မာနိုင်ငံသွားဖို့မရှိဘူးလို့လောလောဆယ်တည်ထားရပါတယ်ခင်ဗျာ။
ကိုကြော်ကြော်သိမ်းပြပြပေးခဲ့တာဖြစ်ပါလေရှင်။စကိုင်းတိုင်းရင်းမပင်မြို့နယ်တွေကတီးကုန်းကျေးရွာနဲ့အိုးဖို့ကျေးရွာတွေဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ရှစ်ကောင်စီတပ်တွေကကျေးရွာတွေကိုတရွာဝင်တရွာထွက်နေမြေရှင်းလင်းရေးလုပ်နေတာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲပြင်းထန်နေတာ၃ရက်ဆက်တိုက်ရှိပြီးကျေးရွာ900လောက်ကပြည်သူ2000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုက်ပွဲတွေအတွင်းဒေသခံပြည်သူတချို့သေဆုံးမှုတွေလည်းရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမတ်ဤတန်စင်ပြောပြပေးပါရှင်
။စကိုင်းတိုင်းရေမပင်မြို့နယ်တွေကတီးကုန်းရွာအနီးမှာမြောက်ရမာပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မိဖက်အဖွဲ့တွေစုပေါင်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေမတ်လ၁၀ရက်နေ့ဒီနေ့မနေ့တနားရီလောက်ခရဲကတိုက်ပွဲတွေဖြစ်ခဲ့တယ်လို့မြောက်ရမာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်ကဖီဝီကိုပြောပါသေးတယ်
။ခုံကောင်းကမှတက်ခေါ်ထားခဲ့တယ်။အဆက်ပြေးရောမင်းကကျွန်တော်တို့တနားရီလောက်မှာ
ကျွန်တော်တို့ဖတ်ပြီးပေါ့နော်စူတိုက်ကြတဲ့အချိန်မှမဖြစ်ခဲ့တာရှိပါတယ်အဲ့တော့ဒီနေ့မနေ့မှာကတော့တို့ဒီဇနီးစကြောင်းကကျွန်တော်ဒီဒီကုန်းရောင်ရဲ့နောက်ဆက်ပေါ့နော်အဲ့ဒါကိုထိုးတဲ့ပေကျွန်တော်တို့ခုလိုက်ပြီးပေါ့နော်လိုက်တယ်တို့ဇနီးစကြောင်းကိုကျွန်တော်တို့လိုက်တယ်ဒီတိကျတာဆက်တာလေး
ရင်းမပေမြို့နယ်ထဲမှာအခုရက်ပိုင်းတိုက်ပွဲတွေကြောင့်ရှမ်းရွာ၊ကန်တာ၊လက်ဗန်တော၊တီကုံ၊ပြန်လှည့်၊ရွှေညောင်ပင်၊ညောင်နှုံ၊ငါဖောင်၊အိုးဘို၊ကြောက်ပြုတ်စတဲ့ကျေးရွာတွေကရွာသားတွေအားလုံးထွက်ပြေးနေကြရပါတယ်။ဒီရွာတွေကနေဆေးပေးရှောင်နေကြတဲ့အရေအတွက်က2000ကျော်လောက်ရှိပါတယ်။တချို့ရွာတွေကရွာသားတချို့ကရွာတွေကနေအိမ်တွေကိုပြန်သွားကြည့်ရမျိုးရှိပေမဲ့လေအများစုကတော့ရွာကိုပြန်မလာနိုင်ကြသေးဘူးလို့ဒေသခံတွေကပြောပါတယ်။ကန်တာရွာကရွာသားတယောက်ကတော့လက်ရှိမှာစစ်ကောင်စီတပ်တွေထွက်သွားပြီဖြစ်တာကြောင့်ရွာကိုတချို့တလေပြန်ဝင်လာကြပြီမယ်လေအများစုကတော့ကြောက်လို့မပြန်ရဲကြသေးဘူးလို့ပြောပါသေး။ဗုဒ္ဓနေ့တုန်းကကန်တာရွာမှာလက်နက်ကြီးနဲ့စစ်ကောင်စီတပ်တွေကပြစ်ခတ်လို့ဖုန်ကြီးကျောင်းမှာပုန်းခုနေတဲ့ပြည်သူတချို့သိမ်းဆုံးခဲ့ရပါသေး။လက်ရှိကန်တာရွာတွေကစစ်ကောင်စီတပ်တွေထွက်သွားပြီးတဲ့နောက်အခြေအနေတချို့ကိုသူကအခုလိုပြောပြပါသေး
။ကျွန်တော်မိသားစုနဲ့ဒါလုံခြုံမယ်လို့ထင်နေတဲ့အရာတွေရှိတယ်ဖုန်ကြီးကျောင်းကိုပို့လိုက်တာမှားသွားတယ်ဟာအမေနဲ့တော်နဲ့သုံးနဲ့ထပ်သွားတော့လည်းမဖြစ်ဘူး။ကျွန်တော်အိမ်ကကျတော့ဒူးတဲသွားတယ်၊နေရာနဲ့မျိုးကျတော့အကုန်ချက်ပြီးသွားတယ်၊ချက်ပြီးသွားတယ်ဆိုတာဟိုမှာရှိတဲ့အစားအသောက်၊ယူတိတာရဲ့ရှိတဲ့ပစ္စည်းတွေအကုန်ကြီးသွားတယ်။ဆရာအစားပေါ့ဗျာ။ဒီထဲမှာတော့ဘလို့ဟာလေဆိုကျွန်တော်တို့ကတော့ကိုယ်အိမ်ကိုပဲကျွန်တော်ကတော့အဓိကထားပြီးတော့ကြည့်ရတော့ဗျာ။ဒီကအိမ်ကမဝင်ရဲဘူးလေ။အဲ့လိုပေါ့။
အ
ာကျွန်တော်အရင်ကတော့တစ်ပင်နေကိုကြီးမှန်းပြီးတော့ကျင်းထားတာရှိတယ်ကျွန်တော်တို့တဲကတော့တဲဆိုလူနေတဲ့အိမ်မကြီးနဲ့ဟိုလိုပစ္စည်းထားဖို့ဆောက်ထားတဲ့အဆောက်အဦကတော့အပေါ်ကတစ်ပင်အပေါက်တွေချစ်တုံးနေသူတို့ကျွန်တော်တို့ရေခံရေစင်ကိုရိုက်ချိုးသွားတယ်တိုက်တွေအိမ်ရှိသီးတန်းကိုမီးရှို့သွားတယ်ဟာမီးရှို့သွားလို့ဟိုမီးမငိမ့်နေတဲ့ဟာကိုကျွန်တော်တို့မီးပြေးနေရတယ်
စီပီးရှောင်နေရတဲ့ပြည်သူတွေအနေနဲ့နေထိုင်စရာအခက်အခဲဖြစ်နေပါတယ်။အစားအသောက်ကအစားဘာပစ္စည်းမှတည်မလာနိုင်ကြတာကြောင့်အရေးရတဲ့တစ်ပင်အောက်မှာမိုးဟာစားတွေကိုခင်းပြီးတော့အိပ်ရတာမျိုးတွေရှိသလိုလဲပါတဲ့သူတွေကလဲပေါ်မှာအိပ်ကြရပါတယ်။အစားအသောက်အတွက်လည်းအတော်လေးခက်ခဲတဲ့အခြေအနေမျိုးဖြစ်နေတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေကရင်းမပင်နေတဲ့ခွင်မှာစစ်အင်အားအများအများတိုးချဲ့ထားပြီးတော့တရွာဝင်တရွာထွက်ပြည်သူကာကွယ်ရေးတပ်တွေကိုလိုက်ရှာပြီးတော့နေပြည်တော်ရှင်းလင်းနေုံရတယ်ဆိုပြီးတော့ဒေသခံတွေနဲ့ကာကွယ်ရေးတပ်တွေကပြောဆိုကြပါရဲ့ရှင
်။မဲဤစံစဉ်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ချင်းပြည်နယ်ဖလန်းမြို့နယ်ဘက်မှာလည်းရိတ်ခါပိုးတဲ့စစ်ကောင်စီတပ်ဖွဲ့ရင်နှန်းနဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားသတင်းတစ်ပတ်ကျော်ကြာတိုက်ပွဲဖြစ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေကပြောပါရဲ့။မတ်လ9ရက်နေ့အထိဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအနီးဝန်းကျင်ကျေးရွာတချို့မီးလောင်ခဲ့တယ်လို့ရွာသားတွေဘေးလွရာတောတောင်တွေထဲမှာထွက်ပြေးပုန်းခိုနေကြရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ဖလန်းမျိုးကနေဟာခါမျိုးကိုရိတ်ခါသွားပို့တဲ့စစ်ရင်နန်းတွေကိုချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေခြုံခိုတိုက်ခိုက်ခဲ့ရမှာ9ရက်အတွင်း15ကြိမ်အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကသတင်းထုတ်ပြန်ပါတယ်။မတ်လ9ရက်နေ့အထိဖလန်းနဲ့ဟာခါလမ်းတစ်လျှောက်နှစ်ဖက်ပြစ်ခတ်တိုက်ခိုက်ကြတာနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF ပြောခွင့်ရပူးထက်နီကအခုလိုပြောပါတယ်
။တိုက်ပွဲအချိန်ကာလကတော့ဖလန်းဟာခါကြာဖေဗူလာ29ရက်နေ့ဒီမာနခုနှစ်ကြာပေါ့။တိုက်ပွဲအချိန်က15ကြိမ်ရှိတာပေါ့နော်အဲ့ဒီဖလန်းဟာခါကြာ။အဓိကအဲ့ဒီမှာသူတို့အသေးပြောက်ငားတာကဒီကိုမျိုးကိုဆိုပြီးတော့ဒီဂျော့ဘာအောက်မှာနေတဲ့အချိန်ကကျွန်တော်တို့ကအဲ့ဒီဂျော့ဘာကိုအပူဝါနဲ့မိုင်းနဲ့ထိခွေလိုက်တာ။အဲ့ဒီမှာသူတို့ကတော်တော်ချီသွားတာပေါ့နော်။နာအိပ်ပြီးတော့အဲ့ဒီမှာရွာကမီးရှုပ်ပြီးတော့ဒီမှာပြေးခွေတယ်အဲ့ဒီမှာကျွန်တော်ကစစ်တပ်ပြတ်ခန်းကြီးကိုကျွန်တော်တုံးတာရှိတာပေါ့နော
်ဟာခါမျိုးကိုဥတီလာတဲ့စစ်ကောင်စီရဲ့တင်ကား2စီးနဲ့အင်အား200လောက်ပါတဲ့စစ်ကား28စီးကိုချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်80ဝန်းကျင်သေဆုံးခဲ့တယ်လို့ဆိုပေမဲ့ VOA ကတီးခြားအတည်မပြုနိုင်ပါဘူးဖလန်းဟာခါအကြာတိုက်ပွဲတွေမှာချင်းမျိုးသားတက်မတော် CNA ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ဖလန်း CDF ဟာခါတပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ဖလန်းမျိုးနယ်ဘက်တိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ရမှာတော့ဖုန်းလိုင်းအခက်အခဲကြောင့်မရခဲ့ပါဘူးအခုလိုစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေအကြာတိုက်ပွဲတွေဖြစ်ပွားနေချိန်အနီးဘက်ဝန်ကြီးကကြေးရွာတချို့မီးရှို့ခံရတယ်လို့ပြောပါတယ်မီးလောင်သွားတဲ့ဒေါထက်ရွာသားတွေနဲ့အနီးနားကရန်ထလိုရွာသားတွေတောတောင်ထဲမှာခိုအောင်နေရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်ကပြောပါတယ်
ဆလမ်ကလေးဟာခါလမ်းမကြီးပေါ့စကြောင်းထူရရှိတယ်ပြီးတော့ဒီကအခုလုံးဖက်ပြေးကြတယ်လေအခုလုံးလည်းဆိုကြတယ်တော့ text ဆိုရရမှာရောက်နေတယ်အဲ့မှာတင်ရစင်သားလုံးအပြကြတော့အဲ့ဒါကိုစောက်ကြလို့မရှိဘူးအေးသူတော့တော့မှာတဲထဲမှာနေရတယ်ပေါ့ကျွန်တော်တို့ကဟိုစပေးဆောင်ကြီးကူတာပေါ့ဗျာရိတ်ခါတွေပေးတယ်ပေါ့
ဖလန်းကိုရောက်နေတဲ့စစ်ကောင်စီတပ်တွေပြန်ထွက်လာရင်စစ်ကြောင်းနဲ့ထတ်တိုးမှဆိုးတဲ့အတွက်ဒေသခံတွေနေရက်မပြောင်းရဲကြသေးပါဘူး။ဒါအပြင်တိုက်ပွဲဖြစ်ပွားရဒေသတွေမှာနှစ်ဖက်တပ်ဖွဲ့တွေထောင်ထားတဲ့မိုင်းအန္တရာယ်ကလည်းဒေသခံရွာသားတွေအတွက်စိုးရိမ်စရာဖြစ်နေတာပါ။ပြီးခဲ့တဲ့မတ်လ9ရက်နေ့ကပဲဖလန်းမျိုးနယ်ဖလန်းဟာခါကြားရန်ထက်လိုရွာရဲ့နှစ်ချင်းတင်းအုပ်ဆရာတော်တပါးမြင်းမြုပ်မိုင်းနေမိခဲ့တယ်လို့ပြောပါတယ
်။ဒီကတော့မြင်းမြုပ်မိုင်းအန္တရာယ်ပေါ့။ခုတနေ့ကလည်းဒီတော့ဖြစ်နေဒီကကရက်ဂရမ်ခလို့ဆိုကြရှိတယ်။အဲ့ဒါကြီးလို့ဆရာတပားကပြည့်တောင်ညာမှာတည့်ရဲ့အာလူးကြီးနဲ့သွားထားမလို့သွားနေတာပေါ့။ဒီလိုမှငင်းပြီးတော့ကျောက်ပြတ်သွားတယ်။အဲ့ဒီရွာကစလမ်ဆေးရုံကိုတည့်ရသေးတယ်
။လက်ရှိဖလန်းမျိုးနယ်အတွင်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေဟာရွာနဲ့အလှမ်းဝေးတဲ့နေရာမှာယာယီစစ်ဘေးရှောင်စခန်းတွေလုထားကြပြီးစစ်ရေးလှုပ်ရှားမှုတွေမြင်ရင်ဘေးလို့ရပုန်းခုန်နေကြရတယ်လို့ပြောပါရယ်ခင်ဗျာ
ကိုငင်းငင်းပါရှင်ကြရားပြည်နယ်ဒီမော့ဆိုမြို့နယ်ဒေါငန်ခါကျေးရွာမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်လို့ဘာသာရေးအဆောက်အဦတွေနဲ့နေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံပြည်သူတွေကပြောပါရယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတွေဟာအရင်ကတည်းကတိမ်းရှောင်နေကြရတဲ့အတွက်တေဆုံးထိခိုက်မှုတော့မရှိခဲ့ပါဘူးစာတင်ကြောင်းတစ်ကြောင်းနဲ့ကက်သလစ်သီလရှင်ကျောင်းအပါအဝင်အဆောက်အဦတွေပျက်စီးခဲ့တဲ့ဒီမော့ဆိုဘက်ကအခြေအနေရန်ကုန်ကလာတဲ့တရင်အလိမ္မာပြောပြပေးပါရှင
်ဒီမော့ဆိုမြို့နယ်တွေကဒေါငန်ခါကျေးရွာကိုစစ်ကောင်စီတပ်ကဒီနေ့မတ်လ10ရက်မနက်ပိုင်းမှာလေရင်ပေါ်ကပုံကျဲတိုက်ခိုက်ခဲ့လို့ကက်သလစ်သီလရှင်ကျောင်းနဲ့လူနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်ဒေါငန်ခါကျေးရွာအပြင်ဘက်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဖေရီလာကတိုက်ပွဲတွေဖြစ်ခဲ့ပေမဲ့ဒီနေ့တိုက်ပွဲတွေငြိမ်နေချိန်စစ်တပ်ကဝေဟင်ကနေရွာကိုတိုက်ခိုက်သွားခဲ့တာဖြစ်ပြီးအပြက်စီးများတယ်လို့ဒေသခံတယောက်ကပြောပါတယ်
ပြစီရတော့ဒီဂျုံခါဒီချက်ချောင်းနောက်မှာရှိရပါတော့ကျွန်တော်တို့ဒီလရှင်ဘာသာရေးဆောက်အောင်ပြစီသွားတယ်ပေါ့နော်ဂျုံခါရပနစ်ကအိမ်ဒီနဲ့အဲ့လိုမျိုးပြစီသွားတယ်ပေါ့နော်ဒီကြိုင်တစုံတရာအထိခိုက်ကတော့မရှိသေးဘူးပေါ့နော်ဒီလီရင်ပုံကျဲတော့အဲ့ဒီပြစီသွားတဲ့အိမ်တွေပဲရှိသေးရပါပြစီသွားတာတော့တော်တော်ကြီးကိုဆိုးဆိုးပါပဲကြာတော်တော်ကြီးကိုအိမ်ကြီးကိုဘုံကြီးထောင်ပြီးတော့ခွဲပလိုက်တဲ့အနေအထားပုံစံမျိုးပဲဒီဒေတာခံနေကတော့မရှိတော့ဘူးပေါ့နော်အဲ့နောက်ဖက်တည်းအကောင်လုံးဒီစစ်မြစ်ပြင်ဒီတုံးခါတကြောလုံးကတော့တီတူတွေကတော့မရှိတော့ဘူးပေါ့နော
်စစ်တပ်ဘက်ကစစ်လေရင်နှစည်းနဲ့လာပြီးတိုက်ခိုက်သွားတယ်လို့ပြောပါတယ်ဒေါငန်ခါကျေးရွာအပါအဝင်ဒီမော့ဆိုမြို့နယ်တွေကကျေးရွာတော်တော်များများကပြည်သူတွေကတော့တိုက်ပွဲတွေစားဖြစ်ချိန်တည်းကဘေးလွတ်ရာမှာတိမ်းရှောင်နေကြရတာမို့ဒီနေ့လေကြောင်းတိုက်ခိုက်မှုအတွင်ထိခိုက်ဒဏ်ရာရသူတွေမရှိဘူးလို့ပြောပါတယ်တိုက်ပွဲတွေဖြစ်နေတာလနဲ့ကြီးကြနေပြီဖြစ်တဲ့ဒီမော့ဆိုမြို့နယ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင်းဘာသာရေးအဆောက်အဦတွေစာတင်ကြောင်းနဲ့ယာယီစစ်ဘေးရှောင်စခန်းတွေထိခိုက်ပျက်စီးနေတယ်လို့ပြည်သူတချို့လည်းသိဆုံးခဲ့ရပါတယ်တိုက်ပွဲတွေရက်နေချိန်မှာလဲစစ်တပ်ဘက်ကကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တတ်တယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့မနက်10:00ကျော်လောက်ကလည်းဒေါငန်ခါကျေးရွာဘက်ကိုစစ်တပ်အခြေဆိုင်ရာစခန်းဘက်ကနေပစ်ခတ်နေတယ်လို့ဒေသခံတဦးကပြောပါတယ်
ဆရာတောင်းလေနောက်ခမဆောင်လေနောက်ဆောင်ဆောင်တောင်းလေအဲ့လိုမျိုးနော်ဒီကအဲ့လိုမျိုးတွေစစ်မှတ်ထားပြီးတိုင်ချရမရှိတဲ့မနေ့အစောပိုင်းတော့တိုက်ပွဲမရှိဘူးကြာဒီစောင်းကားကလည်းမရှိဘူးခေါင်းဆောင်ကလည်းတိုက်ဆရာပြည့်နေမှာနော်ဒီခုနကတော့မှဆိုတော့ဒီတရားလက်အရောက်တက်ပြီးနေမှာပေါ့နော်ဟုတ်ကဲ့ဒီရလည်းတက်လာတဲ့ဆက်ပြီးလည်းလည်းကြည့်လို့ဖြစ်သွားမှရှိတယ်ကွာ
စစ်တပ်တွေလှုပ်ရှားတဲ့ဒီမော့ဆိုမြို့နယ်အတွင်းနေရာတွေမှာအိမ်တွေဖျက်ဆီးခံရမီးရှို့ခံရပစ္စည်းတွေလူရခံရတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီမော့ဆိုမြို့နယ်တွေကဖာဘူးကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေမတ်လ9ရက်နေ့ကအဲ့ဒီကျေးရွာမှာတက်ဆွဲနေထိုင်ခဲ့ပြီးနောက်လူနေအိမ်30ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ကဒီနေ့ထုတ်ပြန်ထားပါတယ်မတ်လ9ရက်နေ့မှာလဲတေးစုလဲကျေးရွာကနေအိမ်10လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်။ကြားပြည်နယ်ဒီမော့ဆိုဘက်မှာလက်တလောပစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရှင်။
ဒီကရာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လင်းချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ PDF တပ်တွေဟာကနဦးမှာတော့တူမီတနက်ဒေသရှိခဲ့ရာကနေ short တိုက်ဒုံးတွေအထိတီထွင်သုံးဆွဲလာနိုင်ကြပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်
လုံးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကမော်ဘီလေတပ်စခန်းကိုအဝေးထိန်ဘုံနဲ့တိုက်ခိုက်ပြီးဘုံရွာကရဟယင်ကွင်းကိုတော့ဆက်တိုက်ဘုံ6လုံးနဲ့တိုက်ခိုက်တယ်လို့သက်ဆိုင်ရာ PDF အဖွဲ့တွေပြောတာကိုဖေဖော်ဝါရီလ19ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်မော်ဘီစခန်းမှာရပ်ထားတဲ့လေရင်ပြန်တောင်ပံမှာဘုံကတ်ထားပြီးအဝေးကနေဖုန်းနဲ့အချက်ပေးဖောက်ခွဲတဲ့အတွက်ရုရှားလုပ်လေရင်နှစင်းပျက်စီးသွားတယ်လို့ဆိုပါတယ်။မုံရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်တဲကရဟယင်တွေကိုတော့100မမရှော့တိုက်ဘုံနဲ့ပြစ်ခတ်တယ်လို့ဆိုပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်မဲဇလီရဲစခန်းဟာဖေဖော်ဝါရီလ10ရက်နေ့ကရှော့တိုက်ဘုံနဲ့ပြစ်ခတ်ခံရပြီးအခုကူမျိုးရွာကြီးစစ်ကောင်စီစစ်ဆေးရေးဂိတ်လေဖေဖော်ဝါရီလ18ရက်နေ့ကရွှတ်တိုက်ဒုံးနဲ့တိုက်ခိုက်တာကိုခံရပါတယ်တရုတ်လုံ100မမတာရိုပြစ်ဒုံးကြီးကိုရွှတ်တိုက်ဒုံးလို့လူသိများပါတယ် MNDAA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးသုံးပြီးနောက်ပိုင်းမှာကချင်းရခိုင်တာရင်ပလောင်တပ်ဖွဲ့တွေကသုံးကြပါတယ်100မမပုံစံ63ကိုတရုတ်ပြည်မှာ1963ကစပြီးအများအပြားထုတ်လုပ်တဲ့အတွက်နိုင်ငံတကာမှာတော်လှန်ရေးအုပ်စုတွေကိုင်းတဲ့ဒုံးလက်နဲ့ပြစ်လာပါတယ်
။100မမရွှတ်တိုက်တုံးဟာအသုံးပြုနည်းတင်ပေးရတာလွယ်ကူပြီးပေါ်ပါတာကြောင့်အာဖဂန်နစ္စတန်ပြည်ရင်းဆက်မှာကြောက်ကြားတွေတုံးတာများပါတယ်။နှစ်ဘင်းတက်ပြစ်စင်မှာအတွဲလိုက်ပြစ်နိုင်တယ်လို့တလုံးချင်းလဲပခုံးထမ်းတည်ယူနိုင်ပြီးမြေပြင်မှာချပြီးတော့လဲပြစ်ခတ်နိုင်တာကြောင့်ထိုးစစ်မှာတုံးလိမ့်ရှိပါတယ်။ဒီနည်းရဲ့အားနည်းချက်ကတော့ပြစ်မှတ်ကိုဓာတ်ရိုက်ထိမှန်ဖို့ခက်ခဲပါတယ်။ဒါပေမဲ့ပေါက်ကွဲမှုဧရိယာပေ40ပတ်လည်ရှိပြီး9မိုင်အထိပြစ်ခတ်နိုင်တာကြောင့်လူကြိုက်များတာဖြစ်ပုံရပါတယ်။အလေးချိန်18ကီလိုရှိတဲ့ဒုံးတစ်လုံးကိုနေဆက်မှာ2သိန်းကျော်သာပေးရတယ်လို့လူမှုအသံလူမှုကွန်ရက်မှာဖော်ပြထားပါတယ်။အခုတော့ short tight ဒုံးပုံစံ63ကိုတရုတ်စစ်တပ်မှမသုံးတော့ဘဲပုံစံ81ကိုသာသုံးတယ်လို့ Army Guide Online စာဆောင်မှာဖော်ပြပါတယ်။စနလုံးတွဲကိုဒိန်းတက်ပြစ်စင်ပေါ်မှာတင်ပြီးပြစ်နိုင်ဖို့အတွက်တီးတန့်ဒုံးတက်သားရှိဖို့လိုအပ်ပါလေ
။လွန်ခဲ့တဲ့နှစ်အောက်တိုဘာလကလည်းမြိုင်မြို့နယ်လင်းကရောလမ်းစုံဂိတ်ကရဲစခန်းကိုဆလင်းကြီးနဲ့မြိုင် PDF တွေပူးပေါင်းတပ်ဖွဲ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ DVV သတင်းမှာဖော်ပြပါတယ်။မိတိရာနဲ့မကွေးလေးတပ်စခန်းတွေကိုလည်းလွန်ခဲ့တဲ့နှစ် AP ဒတ်မှာရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်ကြောင်းအေယာဝတီစာဆောင်မှာဖော်ပြပါတယ်။လေကြောင်းရံကိုခုကတွန်းတာမို့တိုင်းရင်းသားတွေပြင်းစင်းနေတာကြားပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ဟိုမင်းရွာမှာတိုင်းရင်းပလောင်တပ်ဖွဲ့စုဆောင်းထားတဲ့လက်နက်ပစ္စည်းတွေထဲမှာတရုတ်လုံ FN6 ပခုံးတန်းလေရင်ပြစ်ဒုံးလဲပါဝင်ပါတယ်
။ပခုံးတန်းဒုံး FN6 ဟာတရုတ်လုံဖိနုညားပြန်လို့အဓိပ္ပာယ်ရပါတယ်။2013လောက်ကစပြီးဆီးရီးယားကြောက်ကြားတွေရဲ့လက်ကင်ဒုံးလက်နက်ဖြစ်လာပြီးရဟယင်ပြစ်ချရမှာနာမည်ရပါတယ်တောင်အောင်ပလောင်တက်ကချင်တက်ကိုကန့်တက်ရခိုင်တက်နဲ့ဝတ်တက်ဒီမှာ FN6 မြားပြန်ဒုံးရှိနိုင်တယ်လို့စီရေးသူတွေသည်အန်တိုနီဒေးဗစ်ကခံမှန်းပါတယ်စစ်ကောင်စီကတော့တရုတ်စီကယာရတဲ့မောင်းသူမဲ့ဒရုန်းကင်းလောက်လေယာဉ်တွေတုံးပြီးမိထီလာရှန်တဲလေတပ်စခန်းကနေညွှန်ကြားနေကြောင်း၎
2022年6月24日、ミラ朝鮮内投CSIS佐藤マポピャバレ。ピドルルイエクガンイロシャムリゴサンジヤマ、テヨロドロンゴドナピバレ。シガンジタリドネ、レネケヤン6月24日のハ、テヨビガダラピバレ。ヤマビガレネカイタプエリハ、テヨロシレネゴドニラチャバビ。ナタウナセジャンワイラセリエネガ、テニミョネテヨシレネトゥイファミリオンガ、 ပြည်ပြည်တရားခွန်နေမမရှော့တိုက်ဒုံးနဲ့လေရင်ပြည်FN6ဒုံးကြီးတွေလည်းပါဝင်ပါတယ်အချင်းတို့အတွင်းရခိုင်တပ်ဖွဲ့အင်အားကြီးထွားလာတာဟာတရုတ်လက်နဲ့ကြောင့်ဖြစ်ပါတယ်2021အပီလကဘင်္ဂလားဒေ့ရှ်မိုနာကာလီကမ်းခြေမှာဖမ်းဆီးရမိတဲ့ဆက်တနမောင်းမြန်ရိုင်ဖယ်ပခုံးတန်းFN6မြားပြန်ဒုံးတွေဟာရခိုင်တပ်အတွက်ရည်ရွယ်ပါတယ်တရုတ်ပြည်တောင်ပိုင်းကနေ၅ဖမ်းတင်မောင်းနဲ့တည်ဆောင် RCSS တောင်ပိုင်းရှပ်တပ်ဖွဲ့ဟာလည်းတနဟောင်းတွေကိုပုံဆက်ပြီးရက်ထိုင်းရိုင်ဖယ်ကိုထုတ်လုပ်ပါတယ်။ဒါပေမဲ့ထိရောက်မှုမရှိလို့ရှေ့တန်းမှာမသုံးနိုင်ပါဘူး။လက်နက်ကင်တော်လာရင်းနဲ့ကင်းဝေးခဲ့တဲ့ဇဂိုင်းနဲ့မကွေးကပြည်သူကာကွယ်ရေးတပ်တွေကတော့တူမီတနက်ကနေအစ်စ်မြင့်လက်နဲ့ကင်ဆောင်နိုင်အောင်ကိုနီကိုဟာနဲ့ကြိုးပမ်းနေကြပါတယ်။လက်လုတ်တနတ်ဟာသုံးဆွဲသူတွေကိုလည်းအန္တရာယ်ပေးနိုင်တာကိုသဘောပေါက်ထားကြပါလိမ့်ခင်ဗျာ
။ကိုညံဝင်းအောင်ကူညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အခုအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့ Omicron နောက်ဆက်တွဲကူးတာမှုအကြောင်းကိုပြောပြထားပါတယ်။မြန်မာနိုင်ငံထဲမှာ COVID မျိုးကွဲသစ် Omicron ကြောင့် COVID စရုပ်တာလိုင်းကျုံရတဲ့အချိန်မှာနောက်ဆက်တွဲဖြစ်နိုင်တာတွေအတွက်စီမံကူးတာမှုတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီ COVID မျိုးကွဲသစ်ကြောင့်ထူးခြားတဲ့နောက်ဆက်တွဲနှလုံးထိခိုက်တာနဲ့နှုံးချီပြီးတော့အလုတ်ပြန်မစင်းကျင်တာကိုဘယ်လိုစီမံကူးတာတင်ပါသလဲ။ဒီအကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုတယ်လီဖုန်းကနေတဆင့်ကူးတာပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင
်။ဟုတ်ကဲ့ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်စရုပ်ထလိုင်းတယ်ပေါ့နော်။ Omicron မျိုးကွဲတဲ့ကူးစက်တာကတော်တော်များလာပြီးတော့ထူးခြားတဲ့ဒီနောက်ဆက်တွဲနှလုံးထိခိုက်မှုအတွက်ဆိုရင်ဘယ်လိုဖြစ်တာနဲ့ဘယ်လိုလက္ခဏာတွေကြားတာကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီနှလုံးထိခိုက်တာကိုဘယ်လိုစီမံကုသတင်တာနဲ့နောက်ထပ်သတိပြုတင်တဲ့နောက်ဆက်တွဲတွေကိုအဓိကဆွေးနွေးပါဖို့ဆရာနော်အဲ့တော့ဒီ Omicron နောက်ဆက်တွဲနှလုံးထိခိုက်တာကိုဘယ်လိုစီမံကုသတင်တာကိုစရှင်းပြပေးပါလားဆရာကြီ
းအကောင်းဆုံးနည်းလားတော့ကျွန်တော်တို့စီမံရှိတော့ဆရာဝင်နေပေါ့ဗျာအကုန်လုံးကပေါ့နော်ဒါအုပ်ဟိုတတိထားပြပါနှလုံးရောင်တက်ပါတယ်ဟိုဒါကျွန်တော်ပြောဆိုပမာနိုင်ငံမှာလည်းလုံနိုင်တဲ့အနေအထားရှိပါတယ်ဟိုကျွန်တော်တို့ဟိုထွေထွေထူးကျွန်တော်တို့ပမာနိုင်ငံမှာလည်းအကူမရှင်းဆိုတာရှိပါတယ်ကျွန်တော်ထင်တယ်ရိုက်နိုင်ပါတယ်နှလုံးဝီးဖြစ်တယ်ဆိုလို့ရှိရင်ပမာနိုင်ငံမှာနှလုံးရောဂါအထူးကဆရာဝန်ကြီးအများကြီးရှိပါတယ်သူတို့လည်းနားလည်ပါတယ်ဘယ်လိုလုပ်လို့ရတယ်လဲဆိုတာဟိုဆေးတွေကဟိုကျွန်တော်တို့သုံးနေတဲ့ဆေးတွေကဟိုထူးခြားခြားဆေးကြီးတွေမဟုတ်ပါဘူးဒီဆေးလောကမှာရှိတဲ့ဆရာဝန်ကြီးဒါအပြင်မှာတော့ကြိတ်ပြီးခုလို့မရပါဘူး။ဒါမျိုးဆိုရင်တော့ဆေးရုံတင်ရပါမှာပါ။ဆေးရုံတော်မှာကျွန်တော်အဲ့လိုကြက်ကြက်မမတ်နဲ့ပေါ့နော်။နားလေတက်ချောင်းနဲ့နှလုံးရောဂါအထူးကဆရာဝန်တွေပါလို့လည်းပေါအောင်ပြီ။ကျွန်တော်တော်မှဒီလိုဟာမျိုးမကုနိုင်ပါဘူး။ကျွန်တော်ဆိုရင်ဒီနှလုံးရောဂါအထူးကဆရာဝန်တွေမှာတစင်သူတို့လက်ထဲကိုအပ်ပြီးတော့မှသူတို့ကနေတစင်ဟိုပါဆေးတွေပါဆေးတွေထည့်မယ်။ထည့်လိုက်ပြီးတဲ့အခါကျလို့ရှိရင်ဟိုနှလုံးပြန်ပြီးတော့ monitor လုပ်မယ်ပေါ့လေ။ဆိုတော့ဒီလိုမျိုးတွေနဲ့ကျွန်တော်ကပေးပြီးတော့ကျွန်တော်တို့လုပ်တာပါ။ဆေးအနေထားကတော့ပမာဏနိုင်ငံမှာရှိတဲ့ဒီနိုင်ငံမှာရှိတဲ့ဆေးရတော့အတူတူနီးပါးတော့ပါပဲတိတ်တော့ပေါ်ချမှုမရှိပါဘူးအဲဒါပေမဲ့လည်းဒီယောဂါကိုစောစောဆေး diagnosis လုပ်ဖို့အတွက်ကတော့ညံအောင်ဒီလူအောင်ပေါ့နော်နှစ်ခုလုံးတော့လိုပါလေကျွန်တော်ပြောချင်တဲ့သဘောကလူငယ်ဒီကိုယ်စီမှာလာကြည့်တယ်ဒီလိုယောဂါတွေဖြစ်တယ်ငါတို့မှရင်ပတ်အောင်နေငါတို့မှဒီလိုမျိုးနှလုံးတွေခုံနေတယ်အဲဒါမျိုးတွေနဲ့ကြုံခဲ့လို့ရှိရင်အဲကျွန်တော်ပြောချင်တာတော့ဟိုလူနာရဲ့အတန်နားထောင်ကြည့်ပါပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူတို့ဒါတကယ်ချစ်တတ်တဲ့ယောဂအနေအထားတစ်ခုပါ။ဆိုဒီလိုမျိုးဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့ကစောစောစီးစီးတိလို့ရှိရင်ကျွန်တော်တို့ကအများကြီးလူနာကိုကျွန်တော်တို့ကုပေးလို့ရပါတယ်။
ဟုတ်ကဲ့ဆရာ။န Now try the Omicron yoga dema three children and also
Now to go lungs of the material, a chan yama is of the usage body. So of any twaddle or dinner in general right cheat, so drop how chow chalice of long covid such an old and yoga buwa. The COVID Pioma now find your karma, poor let him in a local one and long man one as a penny Okanarema or Amishi Bono, so Amishido, Kenida, the Chino Hinida, so Dilumio, Oje, Amalu, Maya, Bene, O Blue, a Pimu, Pilu, Maya, Bono, the Kalitalu, say our Nogama, say our name, and Shinjalu, but then I did a pine lacana lady, Palare, Polly. So I pine lady, the Noro Blue, Lojama, Polly, Aladi, General, Aguna, and we have four visiting Zara Polly, the Noro Pio Alusian, Gulashi.
โอมิครอนเนี่ยปัจจัยเนี่ยขาจ้าတော့ဗောเนาะဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီနှုတ်ချမလုတ်ချမကိုင်းခြင်းဖြစ်တဲ့နောက်ဆက်တွဲပြဿနာမျိုးအတွက်ရောဘယ်လိုလက္ခဏာတွေကိုစောင့်ကြည့်တယ်လဲဆရာပို့စ်ကိုဗစ်ပေါ့เนาะလောင်းကိုဗစ်စင်ဒရုမ်လို့ခေါ်တယ်ကိုဗစ်ဖြစ်ပြီးတော့အဲ့လိုမျိုးအလုပ်ကိုပြန်မဝင်ခြင်းပေါ့လေပြင်ပန်းနေတစ်ချိန်လုံးအိတ်ချနေတယ်အိတ်ရာနေမထနိုင်
ုံစိုက်ပြီးတော့
အာယုံစိုက်လုံးနိုင်တဲ့ဘိုင်းနေဟုတ်တယ်ခင်ဗျာဆိုတော့ဒီလိုဘိုင်းနေတပြည့်ပြည့်ကြလာတယ်ဆိုပြီးတော့ပြောတာရှိတယ်ကိုရဲ့ကျွန်တော်တကယ်ချင်းနေကိုယ်တိုင်မှာလည်းဖြစ်ပြီးတော့ဒီလိုမျိုးတွေပြောကြတယ်ကျွန်တော်တို့မလုပ်လို့ရလဲဆိုတော့ကျွန်တော်တို့လုပ်လို့ရတာတော့တခြားသောယောဂလက္ခဏာတွေမဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကတော့တေချာပေါက်ဟိုဘယ်လိုခေါ်မလဲမဟုတ်တာတခြားသောယောဂတွေအဲ့မှာပေါင်ပတ်သက်မှုမရှိတာဘူးလို့ကျွန်တော်တို့အရင်ဆုံးဟို rule out ပေါ့နော်ထည့်ထုတ်ပြရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတခြားမဖြစ်နိုင်တာတွေကိုတစ်ခုစီစစ်ဆေးဖယ်ထုတ်ထားလိုက်ပြီးမှဒီကိုဗစ်ကြောင့်ဖြစ်နိုင်တဲ့နှုတ်ချင်မလို့ချင်မကန်ချင်ဖြစ်တဲ့နောက်ဆက်တွဲကိုရောဘယ်လိုစီမံကုသတယ်လဲဆရာ
သူတို့တေချာထိုင်ပြောဒီကိုဗစ်ဆိုတာပေါ့နော်အဓိကကတော့ကျွန်တော်ပြောရမယ်ဟာနာတာရှိရောကလည်းမဟုတ်ပါဘူးဟိုဒီ virus ဖြစ်တဲ့အတွက်ကြောင့်ကိုခန္ဓာကနေသူ့ကိုပြန် attack လုပ်ပြီးတော့ကိုခန္ဓာထဲမှာတော့ဒီလိုမျိုးလေးကြီးကျန်တာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့လည်းငါတို့ပြန်ပြီးလုံနိုင်ပါတယ်ဒီအဲမင်းပြန်ပြီးတော့နင်းနင်းနင်းနင်းကနေစပြီးတော့ပြန်လုံပြန်မလားအလုပ်ကမလားနေ့လုံး၈နာရီမလုံနိုင်၅နာရီလောက်စပြန်ပြီးလုံကြည့်ပါလားကျွန်တော်ငယ်ချင်းအဲလိုဆရာဝန်ဆိုလို့ရှိရင်၃လလောက်တော်တော်လေးနာဝါတယ်ဘယ်လိုမနေဘူးပေါ့နော်ပြန်ပြန်ပြောရတာပေါ့မင်းအလုပ်ပြန်ဆင်းပါလားမင်းရဲ့အဲကိုယ့်ရဲ့စီကံမင်းပြန်ဖွင့်ပါလားဒီ၈နာရီမထိုင်နဲ့ဒီနေ့၅နာရီလောက်ပဲထိုင်ကြည့်ပေါ့အဲ့ဒါအခုတော့အကုန်ပုံမှန်ပြန်ဖြစ်သွားပါပြီဆိုတော့သဘောကတော့လေကိုယ်စိတ်ထဲမှာဒါကြီးကနာရာရှိယောဂါကြီးပါငါဒီယောဂါဖြစ်ပြီးတော့ဟိုပြန်ပြီးတော့ပဂရိလူကောင်းလို့ဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်ဒီနေ့ဒီချိန်ထိတော့မတွေ့ဘူးသေးပါဘူးခင်ဗျ
ဟုတ်ကဲ့ဆရာနောက်ဆုံးရောဒီကိုဗစ်မျိုးကွက်တဲ့ Omicron ရဲ့နောက်ဆက်တွဲဖြစ်နိုင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှိအောင်လားဆရာ
Omicron negative ဖြစ်တိုင်းနဲ့ကျွန်တော်တို့ကတခါလေမပေါ့ပါဘာဖြစ်လို့လဲဆိုတော့မပေါ်ပါနဲ့လို့ကျွန်တော်ပြောချင်တဲ့သဘောကလေကျွန်တော်တို့တချို့သောလူတွေမှာ Omicron က9ရက်လောက်နဲ့ပျောက်သွားတတ်ပါတယ်ကိုယ့်ရဲ့ဟိုတချို့သောလူတွေမှာ9ရက်နဲ့မပျောက်ဘူးကိုယ့်ရဲ့12ရက်လောက်ထိကြာသွားတဲ့လူရှိတယ်13ရက်လောက်ထိကြာသွားတဲ့လူရှိတယ်15ရက်လောက်ထိကြာသွားတဲ့လူရှိတယ်တချို့လူလားနေတော့ရှိတတ်တယ်ဒီအကြောင်းကိုကျွန်တော်တို့ကပြန်ပြီးတော့ဒီ Omicron ကိုလုတ်တဲ့အခါမှာ PCR ကိုမစစ်ပါနဲ့ antigen လောက်နဲ့ကျွန်တော်စစ်လိုက်ပါဆိုပြီးပြောတဲ့တပိုင်းနေပါတာပေါ့နော်ဆိုတော့ပြောခြင်းတဲ့သဘောကတော့ခြုံပြီးပြောရလို့ရှိရင်တော့နံပါတ်1 Omicron နဲ့ကြုံခဲ့လို့ရှိရင်တော့ကျွန်တော်တို့က positive မဖြစ်တဲ့လူတွေမှာလည်းယောဂါလက္ခဏာကိုကြည့်ပါကျွန်တော်အရင်တော့လည်းပြောဘူးလို့လေဗင်နာတွေအချောင်းဆိုးတွေဒီနေ့ဒီချိန်ကြီးမှာတခြားသောလက္ခဏာတွေတခြားသော influenza တို့ပါလို့ဟိုသိပြီးတော့မစင်စားပါနဲ့အဲ Omicron ကလည်းကျန်တာမဖြစ်နိုင်ဘူးဆိုတာလေးကိုကောင်းနေမှာအရင်ထည့်ထားပြီးလို့ရှိရင်တော့ကျွန်တော်ထင်ပါတယ်လေအဲ့ဒါမျိုးကျွန်တော်အစော်ကြီးသိတယ်လို့ပြောထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အိုမီကရိုနောက်ဆက်တွဲကုသမှုတွေအကြောင်းကုသရောဂါအထူးကဒေါက်တာဇေယျတက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားတဲ့ကျန်းမာရေးခန္ဓာနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ FEVR တိုင်းရင်းသတင်းတောက်တီကတင်ဆက်ပေးထားပါတယ်ရှင်။
အပ
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီကတိုင်းသားတည်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နယ်လေးကီကိုဒေသနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေဆုတ်ခွာပေးဖို့ KNU တပ်မဟာ6ဘက်ကတောင်းဆိုထားပါတယ်။စကိုင်းတိုင်းရင်းမာပင်မြို့နယ်တွေကတိုက်ပွဲအတွင်းမှာတော့အရက်သား6ယောက်သေဆုံးသွားတယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေအပေါ်ရခိုင်ပြည်သူရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါ။
ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကေကော်ဒေတာနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေတာတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့ KNU တပ်မဟာ6ဒူးပလရခရိုင်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမိုးထံမှမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာတစ်စောင်ပေးပို့ထားပါတယ်။ဒေတာခံလူထုဟာလနဲ့ချီစစ်ရှောင်နေရတယ်လို့စားစရာနဲ့ရိတ်ခါမလုံလောက်တာတွေနဲ့ကြုံနေရတဲ့အပြင်တက်ကြီးရွယ်အိုနဲ့ကလေးငယ်တွေဟာဒုက္ခရောက်နေတာကြောင့်နေရပြန်နိုင်ဖို့တင်ပြန်လာတဲ့အတွက်အခုလိုအတိပေးအကြောင်းကြားစာပို့တာဖြစ်တယ်လို့ခရိုင်အတွင်းရေးမှူးပတိုလစ်တန်ကပြောပါတယ်စစ်ကောင်စီတပ်ဖက်အနေနဲ့တမတ်ရက်အတွက်ပြန်လည်ဆုတ်ခွာတာမရှိရင်ဖြစ်လာမယ့်အကျိုးဆက်နဲ့ပြဿနာတွေကိုလည်းတာဝန်ယူမှာမဟုတ်ကြောင်း KNU ရဲ့အကြောင်းကြားစာထဲမှာဖော်ပြထားပါတယ်။လေးကီကော်ဒေတာနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေတာကလူထုတွေဟာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလကတည်းကစတင်ထွက်ပြေးတိမ်းရှောင်နေရပြီးစစ်ကောင်စီတပ်ဖက်ကလေကြောင်းတိုက်ခိုက်မှုအပြင်မြေပြင်တိုက်ခိုက်မှုတွေမကဘဲကျေးရွာတွေမှာတပ်ဆွဲနေထိုင်တာကြောင့်စစ်ဆောင်တွေနေရပြန်နိုင်ဖို့မလွယ်သေးဘူးလို့လည်းစစ်ဆောင်ကူညီသူတွေကပြောပါတယ
်။စကိုင်းတိုင်းဒေသကြီးရေးမှပင်မြုပ်နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေပြီးကလေးငယ်တွေပါဝင်အရက်သားပြည်သူ6ယောက်လည်းနဲ့ကြီးကြီးစထိမှန်ပြီးတေဆုံးသွားပါတယ်။မာစလာရှိရနေကတည့်ရလုံတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးစစ်ကောင်စီတပ်ဘက်ကကြေးရွာထဲလည်းနဲ့ကြီးတွေနဲ့ပစ်ခတ်တဲ့အတွက်လက်ပံတော်ကြေးရွာဘုံကြီးကျောင်းဝင်းထဲတင်းချောင်နေရတဲ့ရွာသား73ယောက်လည်းနဲ့ကြီးကြီးထိမှန်ပြီးအဲ့ဒီထဲကကလေးငယ်အပါဝင်တက်ကြီးပိုင်း6ယောက်တေဆုံးသွားပါတယ်။ဒီတိုက်ပွဲအတွင်းအရက်သားပြည်သူတေဆုံးမှုတွေရှိတဲ့အပြင်လူနေအိမ်တချို့နဲ့စာတင်ကျောင်းဆောင်တချို့လည်းမီးရှို့ခံထားရတယ်လို့ PDF တာဝန်ခံကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းနလကြာပျောက်ဆုံးနေတဲ့မိုင်းကင်မြို့နယ်ရဲ့ TNP တအားမျိုးသားပါတီမိုင်းနုံဟန်ရဲ့တေဆုံးပုတ်ပွားနေတဲ့အယုတ်အလောင်းကိုပြန်လည်တွေ့ရှိပြီးလို့ပါတီအလုံမှုဆောင်မိုင်းအောင်ခမ်းကပြောပါရယ်မတ်လ3ရက်နေ့ကမိုင်းနုံဟန်ရဲ့အလောင်းကိုမိုင်းကင်မြို့ပန်ပွဲကျေးရွာအနီးတောတွင်းတနေရာမှာတွေ့ရှိခဲ့လို့အဲ့ဒီနေ့မှာပဲတကြိုလိုက်ပြီးလို့မိုင်းအောင်ခမ်းကပြောပါရယ်မိုင်းနုံဟန်ဟာသူ့ရဲ့ဇနီးသမီးနဲ့အတူမိခင်ဖြစ်သူရဲ့လက်စွန်းတုတ်ကအပြန်ဇနဝါရီလ၁၀ရက်နေ့တုန်းကတုံလောင်းနဲ့ပန်လော့ရွာကြားမှာပျောက်ဆုံးသွားခဲ့တာပါတအန်းလူမှုအတိုင်းဝိုင်းကတော့အဲ့ဒီဒေသမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့ RCSS တပ်ဖွဲ့ကဖမ်းဆီးသွားတာလို့ပြောဆိုနေကြပေမဲ့ RCSS ဖက်ကတော့သူတို့လက်ချက်မဟုတ်ကြောင်းပြောဆိုပါတယ်လက်ရှိမှာတော့မိုင်းနုံဟန်ရဲ့ဇနီးနဲ့သမီးကတော့အသက်ရှင်နေသေးလားသေဆုံးပြီလားဆိုတာမသိရသေးပဲပျောက်ဆုံးနေပါတယ်
ရခိုင်မျိုးသားပါတီ ANP ပါတီဝင်တွေအနေနဲ့မိမိစံတအလျောက်ပါတီကနေနှုတ်ထွက်ခွင့်ရှိပြီးကြိုက်နှစ်တက်ရပါတီအဖွဲ့အစည်းတွေမှာပူးပေါင်းဝင်ရောက်ခွင့်ရှိတယ်လို့မတ်စလချော်နီကပြုလုပ်တဲ့ပါတီဗဟိုကော်မတီစည်းဝေးကဆုံးဖြတ်လိုက်တယ်လို့သိရပါတယ်အခုလို့ဆုံးဖြတ်ရတာကတော့လက်ရှိနိုင်ငံရဲ့အခြေအနေအရပါတီဝင်တူတယောက်ချင်းစီရဲ့တဘောထားကိုလေးစားတဲ့အနေနဲ့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်ပါတီကနှုတ်ထွက်သွားသူတွေတခြားပါတီအဖွဲ့အစည်းတာဝန်တွေကိုထမ်းဆောင်နေကြတဲ့ပါတီဝင်တွေအနေနဲ့လည်းပါတီတက်ဆိုင်မှုမရှိတော့တယ်လို့အကြောင်းအမျိုးမျိုးကြောင့်ပါတီနဲ့ခင်းကွာနေတဲ့ပါတီကောင်ဆောင်တွေအနေနဲ့ပါတီတာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ခြင်းရှိမရှိကိုမတ်လ15ရက်နေ့နောက်ဆုံးထားပြီးပါတီကိုတင်ပြကြဖို့သဘောထားတောင်းခံလွာကိုလည်းထုတ်ပြန်ထားပါတယ်
မွန်ညင်ညွတ်ရဲ့ပါတီ MUP ရဲ့ပထမဆုံးအကြိမ်ညီလာခံကိုမတ်လတတိယအပတ်မှာကျင်းပမှာဖြစ်ပါတယ်ဒီညီလာခံကိုမတ်လ18ရက်နေ့ကနေ20ရက်နေ့အထိမော်လမြိုင်မြို့မှာကျင်းပဖို့လျှာထားကြောင်း MUP မှပြောခွင့်ရသူနိုင်တလန်ကြီးကပြောပါတယ် ပါတီညီလာခံကနေပါတီတိဆောက်ရေးလုပ်ငန်းအဓိကဆွေးနွေးသွားဖို့ရှိတယ်လို့သူကပြောပါတယ်။ပါတီကိုစားပြုတ်မှုမှာမူဝါဒအရအမျိုးသမီးနဲ့လူငယ်တို့ရဲ့ပါဝင်မှု30ရာခိုင်နှုန်းအထိပါဝင်နိုင်ဖို့ပါတီကတိုက်တွန်းထားပေမဲ့မြေပြင်အနေထားမှာပါဝင်မှုရာခိုင်နှုန်းနည်းပါးနေသေးတယ်လို့လည်းလူငယ်ရေးရာကော်မတီပါတီဗဟုအလုံးမှုဆောင်မိဆန္နန်နွန်ကပြောပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေရပ်တန့်ပြင်းထန် ULAAA ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်ရခိုင်ပြည်သူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိနေလဲဆိုတာကိုတော့မောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်။
ကျောက်တော်ဒေသခံတဦးဖြစ်တဲ့ဦးကျော်လှမင်းကတော့ ULAAA ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေအပေါ်မှာသူ့အမြင်ကိုခုလိုပြောပါတယ
်။လက်ရှိတော့ဒီ ULAAA အစိုးရလို့မကြီးညာကြီးကအခုချိန်ပြညာတဲ့စီပေါ်တော်တော့ကောင်းတဲ့တရားစီရင်ရေးအုပ်ချုပ်ရေးအပိုင်ဖြစ်ပါတယ်။ဒါပေမဲ့ဒီလက်ရှိကတော့ဒီဆောက်ဒီစကလာဖြစ်တဲ့လွယ်ချက်တွေအများကြီးမရှိစေကမူ၍နည်းနည်းပါးပါးတော့ရှိခဲ့တာပေါ့။ဒါတွေကိုလည်းပြည်သူလူထုအနေနဲ့သိခဲ့ဆုံးလည်းနေရာမှာသိခဲ့ဆုံးလည်းပဲ
2021ခုနှစ်အတွင်း ULAA တရားရုံးတွေမှာလာရောက်တိုက်ကြတဲ့အမှုတွေထက်ကရာဇဝဲမှု1025မှုနဲ့ဓမ္မမှု685မှုကိုဖြေရှင်းပေးနိုင်ခဲ့ပြီးနောက်ထပ်ရာဇဝဲမှု624မှုနဲ့ဓမ္မမှု1119မှုဖြေရှင်းဖို့ကြံသေးတယ်လို့ ULAA ပြန်ကြားရေးတာဝန်ခံခိုက်တုခကမဲလာ900နှစ်ကပြုလုပ်တဲ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်လူအခွင့်အရေးမြင့်တဲ့သူမြတ်ကွန်ရကောက်ဆော်ဦးမြတ်ထွန်းကတော့တရားစီရင်ရေးနဲ့အုပ်ချုပ်ရေးဘက်မှလိုအပ်ချက်တွေရှိနေသေးတယ်လို့အခုလိုပြောပါတယ်
။ဒီအုပ်ချုပ်ရေးနဲ့တရားစီရင်ရေးမှာတော့လိုအပ်ချက်ရှိတယ်လို့ကျွန်တော်တို့ကထင်မြင်ဆုံးသက်ပါတယ်။ဘာလို့လဲဆိုတော့ပြည်သူတွေကနေပြီးတော့တရားစီရင်ရေးနဲ့အုပ်ချုပ်ရေးမှာမဟုတ်မတရားခံရတဲ့ကိုယူခွင့်ပြီးတော့အဲ့လိုတရားရတယ်ရှိရတယ်အဲ့ဒါ ULAA ရဲ့ပြောရင်ရှိကွန်ရှိသူဥခေတို့ဟာတော့ ULAA ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးပေါ်မှာလည်းတော့လိုအပ်ချက်ရှိတာကိုရှင်းပြနေတော့တိုက်တန်းနိုင်တယ်ကျွန်တော်တို့လည်းတော့ဆက်လက်ပြီးတော့အရေးယူဆောင်ရမယ်ဆိုပြီးတော့အဲ့လိုတရင်းစားရှင်းလင်းပွဲမှာလည်းပြောရတယ်ကိုကျွန်တော်တွေ့ရပါတယ
်ဖီရှာလေးချမ်းထားတဲ့ဝန်ထမ်းတွေမဟုတ်တဲ့တော့တချို့ကိစ္စတွေမှာမပြေလည်တာတွေရှိသလိုလုတ်ပိတ်ခွန့်ကိုအလွေးသုံးစားလုတ်တဲ့ဝန်ထမ်းတွေကိုလည်းအရေးယူထားပြီးပြည်သူတွေအနေနဲ့အာဏာပါဝါအလွေးသုံးစားလုတ်တဲ့သူတွေကိုတိတိကျကျသတင်းပေးတိုက်ကြကြဖို့ခိုက်သူခကသတင်းစာရှင်းလင်းပွဲမှာပြောဆိုတော့တဲ့အပေါ်မူတည်တော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောဦးအောင်သောချွေကအခုလိုပြောပါတယ
်ဒီစီတစ်ခုကတော့အာဏာချင်းအာဏာချင်းဆိုတာတော့ရှိပြီးသားပဲလေသူတို့ကိုယ်တိုင်ကဒီလိုအာဏာချင်းဒါလို့ပြောတယ်ဆိုတာကဒါ transparency ရှိတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဒီလိုဝင်နေတာမျိုးရှိတယ်ဆိုတာပြောလို့ရတယ်ဒါအဖွဲ့အစည်းတစ်ခုရဲ့ခိုင်မာမှုကိုပြတဲ့သဘောဖြစ်တယ်ဆိုတော့သူတို့အနေနဲ့ချစ်မှဘာလို့လုပ်မလဲဆိုတာကိုဒါကောင်းကောင်းကြီး lesson လေးယူထားတဲ့သဘောဖြစ်တယ်အဲ့ဒါကြောင့်အကောင့်ဆုံးဖြစ်လာလိမ့်မယ်လို့ထင်တယ်ဒီအချိန်ကြီးပိုင်းရောတရားစီရင်ပိုင်းရောအကုန်လုံးအတွက်တော့ဒီ audition ဒီမှာသူတို့ပြောတာဖြစ်လိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ
်လာရှိအစီအမံတရားရဲ့ကိစ္စတွေကိုအလေးထားဆောင်ရွက်နေတဲ့အတော့တိုးတက်မှုရှိနေသလိုပညာတဲ့လူငယ်တွေအနေနဲ့လည်းပူပေါက်ပါဝင်ကြဖို့ဥခိုက်ဒုက္ခကအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုတော့ပါတယ
်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်ထဲမှာတိုင်းနာလက်နက်ကိုင်အချင်းချင်းဖြစ်ပွားနေတဲ့စစ်ရေးပဏိပခနောက်ဆက်တွဲအကျိုးဆက်တွေအဖြစ်ဒေသခံတွေမိုင်းနေမိတာတိတ်တိတ်ပျက်စီးတာတွေဇက်တိုက်ခံစားနေရပါတယ်ဒီအကြောင်းကိုတော့နမဟောင်းကနေစူးစီးတင်ဆက်ပေးထားပါတယ်
ချမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်မှာမတ်လ9ရက်နေ့မနေ့ပိုင်းကခိုးခမ်းမြော်လေခေါင်မှာကလေးတွေဆော့ကစားနေကြစဉ်မိုင်းနှင်းမိတာမှာကလေး3ယောက်ပွဲချင်းပြီးတိဆုံးပြီးတော့12ဦးတန်ရအပြင်းထန်ရရှိခဲ့ပါတယ်။လာရှိုးရောက်မိုင်းရော်ကလူမှုကွန်ရက်ရဲ့အဖွဲ့ကလူငယ်တဦးကရှမ်းပါတာနဲ့အခုလိုပြောပါတယ်
။မင်းကြီးမဟန်းဟာနော်မှာဟန်းဟာနဲ့ငွေခါရတ
ာအခုဖြစ်တာကဆိုးရွားတယ်။ရွာလေခေါင်မှာကူကဖြစ်တာကလေးတွေပြိလိုက်ဆော့နေတော့ဒီကသွားနေမိတယ်မိုက်ထားပေါက်တော့ကလေးသုံးယောက်ပွဲချင်းပြီးတည်တယ်။တစ်နှစ်နဲ့ဆယ်လအရွယ်ကလေးတစ်ယောက်နဲ့ပါတယ်။ကျန်တစ်ယောက်ကတော့6နှစ်နဲ့7နှစ်အရွယ်ပေါ့။အ
ဲ့ဒီပေါက်ကွဲမှုကြောင့်အသက်80ကျော်အဖွားတယောက်အပါဝင်ဒဏ်ရာအပြင်းထန်ရရှိသူ11ယောက်စလုံးကိုလာရှိုးစစ်ဆေးရုံကိုပို့ဆောင်ဆေးကုထားရပါတယ်။မိုင်းရော်တိုက်နယ်ထဲမှာပြီးခဲ့တဲ့ဇန်နဝါရီလကတည်းကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရဲ့တပ်စခန်းတွေကိုအာဏာသိမ်းစစ်တပ်ကလိုက်လံပစ်ခတ်တိုက်ခိုက်နေပါတယ်။မိုင်းရော်ဖက်မှအပြင်ကြောက်မဲတီဘောနမ်လန်မိုင်းကန်ရက်ဆောက်ကနေအခုဆိုရင်လဲချားပင်လုံမျိုးဖက်အထိ SSPP နဲ့ TNLE တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCS စတာတိုက်ပွဲတွေကကူးဆ က်လာနေပါတယ်။မိုင်းနှင်းမိလို့ထိခိုက်ဒဏ်ရာရမှုအများဆုံးကတော့မိုင်းရော်တိုက်နယ်ထဲမှာဖြစ်ပွားတဲ့မိုင်းနှင်းမိမှု၂ကြိမ်မှာ9ယောက်သေဆုံးပြီး16ယောက်ဒဏ်ရာရရှိခဲ့ပါတယ်။အလားတူမတ်လ၈ရက်နေ့အထိတီဘောမြို့နယ်နှမ်လာမြို့ထဲမှာပဲမိုင်းနှင်းမိမှုကြောင့်ရွာသား9ဦးထပ်မံထိခိုက်ဒဏ်ရာရရှိပြီးတေကျိမှုလည်းရှိခဲ့တယ်လို့တီဘောဒေသခံတွေကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးပရဟိတအဖွဲ့ဝင်လူငယ်တအူးကအခုလိုပြောပါတယ်
သူတို့အချင်းချင်းတိုင်းရင်းသားလူမျိုးချင်းချင်းမတည့်တာတော့မတည့်တာပေါ့မဟုတ်လားကျွန်တော်တို့လူလူတယောက်နေနဲ့တော့ကျွန်တော်ဖြစ်ဖြစ်ချင်တာတော့ထောင်ထားတဲ့မိုင်းကြီးတွေလည်းပြန်ပြီးဆုတ်ဖြစ်ချင်တာပေါ့ဘာလို့လဲဆိုရင်ဈေးကမရှိလဲဒီဆုတ်လူရဖြစ်မှာပဲ
2022ခုနှစ်နလဒါကာလအတွင်းရှမ်းပြည်အတွင်းမှာမိုင်းနှင်းမိမှုကြောင့်ဒေသခံရွာသားတွေ10ဦးထပ်မံတေဆုံးပြီး30ထပ်မံတန်ရာရရှိခဲ့တယ်လို့လဲစစ်ဆောင်တွေကိုကူညီပေးနေတဲ့ရှမ်းပြည်တောင်ပိုင်းကလူငယ်အဖွဲ့ကပြောပါတယ
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကီကော်ဒေသနဲ့ကော့ကရီမြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့ KNU တပ်မဟာ6ဒူးပလာယာခရိုင်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမူထံကိုအကြောင်းကြားထားပါတယ်။စကိုင်းတိုင်းဒေသကြီးရင်းမာပင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေအကြားတိုက်ပွဲကြောင်းအရသာပြည်သူ6ယောက်လက်နက်ကြီးကြီးစထိမှန်ပြီးတိတ်ဆုံးသွားပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းလာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ FVB ရတိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့ကြာသာပတင်းနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးကြပါတယ်ရှင်။ရုရှားရေနံတင်သွင်းမှုပိတ်ပင်ကန့်သတ်တဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်ကမနေ့ဗုဒ္ဓဖူးနေ့မှာတခဲနက်ထောက်ခံအတည်ပြုလိုက်ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရုရှားကရေနံတင်သွင်းမှုကိုပိတ်ပင်ကန့်သတ်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အစောပိုင်းကကြေညာချက်ကိုလွှတ်တော်ကဥပဒေအဖြစ်ပြဋ္ဌာန်းနိုင်မှုဆောင်ရွက်တာလည်းဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတို့ကြားအပြစ်ခတ်ရဲစဲရေးအတွက်တူရကီနိုင်ငံမှာတွေ့ဆုံဆွေးနွေးမှုဟာတိုးတက်မှုတစ်စုံတရာမရဘဲပြီးဆုံးသွားတယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။ယူကရိန်းနိုင်ငံအတွင်းရုရှားဘက်ကဓာတ်ရုဒါမှမဟုတ်ဇီဝလက်နက်တွေအသုံးပြုဖို့ကြိုးစားလာနိုင်တဲ့အကြောင်းအမေရိကန်ကမနေ့ဗုဒ္ဓဖူးနေ့ကတရားဝင်သတိပေးလိုက်ပါတယ်။ယူကရိန်းနိုင်ငံတွင်တရားမဝင်ဓာတ်ရုလက်နက်ထုတ်လုပ်မှုတွေရှိနေတယ်ဆိုတော့ရုရှားဘက်ကဆွဆွဲချက်ကိုလည်းအမေရိကန်သမ္မတအင်ဖျူရောကညင်းပယ်လိုက်ပါတယ်ရှင်။တရုတ်နိုင်ငံကရုရှားကိုလေးရင်အပိုပစ္စည်းတွေရောင်းချဖို့ပိတ်ပင်ခဲ့တယ်လို့ဒီညင်းဆိုခဲ့တယ်လို့ရုရှားလေကြောင်းဆိုင်ရာအာဏာပိုင်တွေကိုကိုးကားပြီးတော့ရုရှားသတင်းဌာနတွေကဒီကနေ့ပြောဆိုလိုက်ပါတယ်။ဒါဟာအမေရိကန်အခြေစိုက်ဘိုးရင်းနဲ့ဥရောပအခြေစိုက် Airbus ကုမ္ပဏီတို့ကရုရှားကိုလေယာဉ်အပိုပစ္စည်းတွေရောင်းချမှုဂျက်တက်လိုက်ပြီးတဲ့နောက်မှာတရုတ်ဘက်ကအလားတူလှုပ်ဆောင်တဲ့သတင်းထွက်လာတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီနေတဲ့ Nippon Foundation ဥက္ကဋ္ဌယိုဟီဆာဆာကာဝါဟာဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုဟာအဓိကအားဖြင့်ဒေသဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့ KNU ဘက်ကပြောပါတယ်။ဒီကနေ့မှာတော့ဒီဆာဆာကာဝါဟာကရင်မျိုးသားအစည်းအရုံး KNU ကရင်ညီမျိုးသားတိုးတက်ရေးပါတီ KMPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်နေတဲ့ဒီကနေ့မနက်ပိုင်းမှာတရားစီတွေ့ဆုံခဲ့တာဖြစ်ပါတယ်ရှင်။KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစစ်ဖို့နဲ့တွေ့ဆုံဆွေးနွေးပွဲမှာတော့အဓိက 4K ကော်ရဲ့မြို့တည်ကိစ္စကိုဆွေးနွေးခဲ့တယ်လို့ KNU ရဲ့နိုင်ငံခြားရေးဌာနတာဝန်ခံဖရိုစော်တော်နီက VOA ကိုပြောပါတယ်ရှင်။ဗီဒီနိုင်ငံဆိုင်ရာမြန်မာတမ္မကြီးဦးကျော်စွာမင်းအနေနဲ့သူခုနေထိုင်နေတဲ့တမ္မကြီးနေအိမ်ကနေထွက်ခွာပေးသွားဖို့ဗီဒီအစိုးရကနေတိုက်တွန်းထားတဲ့အကြောင်းရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်။မနေ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်ဝေဖန်ပြောဆိုခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တမ္မတ်ယာရုကနေဖေရှားခံခဲ့ရပေမဲ့လက်ရှိအချိန်အထိတမ္မကြီးနေအိမ်မှာဆက်လက်နေထိုင်နေဆဲဖြစ်ပါတယ်ရှင်။ မတ်လ၁၀ရက်နေ့စာသာပရိနေ့ညရဲ့သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာတွေကတော့
This program has come to you from the Voice of America, Washington.